Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းကိုတော်ရရှင်နေပိုင်ဆိုင်နေကြပါစေခင်ဗျာ။ VOA အမေရိကန်တန်ရဲ့2015ခုအောက်တိုဘာလ9ရက်ဗုဒ္ဓနေ့မနေ့ကင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ3040 49ရိုးကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အာဖဂန်နိုင်ငံခွန်တုစမြို့မှာရှိတဲ့ဆေးရုံကိုအမေရိကန်တပ်ဖွဲ့တွေကမာရင်ပြီးလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ကြအောင်အမေရိကန်ထိပ်တန်းစစ်အရာရှိကပြောပါတယ်ရုရှားတပ်လေတွေတူရကီနိုင်ငံအတွင်းကျူးကျော်ဝင်ရောက်ခဲ့တဲ့သတင်းတွေထုတ်ဖော်ပြီးတဲ့နောက်ပိုင်းတူရကီနဲ့ရုရှားရဲ့ဆက်ဆံရေးပေါ်တူရကီသမ္မတကအင်္ဂါနေ့မှာမေးခွန်းထုတ်လိုက်ပါတယ်အမေရိကန်ဒေါ်လာတန်းနဲ့ချီလက်ယူပြီးအခုငွေတွေပေးဆောင်မှုပြက်ကွက်မှုကြောင့်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဟောင်းကိုနယူးယောက်မြို့မှာဖမ်းဆီးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဦးဆောင်မိုးနဲ့အတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကုလသမဂ္ဂလူအခွင့်ရေးကောင်စီကချမှတ်ထားတာတွေကိုမြန်မာအစိုးရကလိုက်နာမှုမရှိဘူးလို့ဘာမှမြန်မာဖိုရမ်အဖွဲ့ကပြောလိုက်ပါတယ
်ပထမတစ်ချိန်လုံးကတော်တော်များအစိုးရတွေကနေပြီးတော့မှမြန်မာအစိုးရကိုအကြံပြုထားတယ်အများကြီးရတယ်မြန်မာအစိုးရဘက်ကနေပြီးတော့မှအကောင့်ထဲမဖို့တော့ပဲ
သတင်းတွေအပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူသမရဦးသိန်းစိန်ရဲ့မနေ့ကမိကွန်းပြောဆိုချက်ပေါ်တုတ်ပြန်ချက်ရွေးကောက်ပွဲဟာတိုင်းပြည်ပြည်ထနာဖြည့်ရှင်းဖို့တခုတည်းသောနည်းလမ်းမဟုတ်ဘူးဆိုတဲ့သတင်းပေးပို့ချက်တွေကိုလည်းကြားရဖို့ရှိပါတယ်အခုတော့ဗိုလ်ထုနေမနဲ့ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ဦးဆန်မိုးဝေတို့ကကြီးညာပါမယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့မှာရှိတဲ့ဆေးရုံတရုံကိုအမေရိကန်တပ်ဖွဲ့တွေကမှာရင်ပြီးလေကြောင်းကနေဘုံကျဲတိုက်ခတ်မိခဲ့ကြောင်းအမေရိကန်စစ်တပ်ထိပ်တန်းအရာရှိကြီးကပြောကြားလိုက်ပါတယ်။စနေနေ့ကဖြစ်သွားခဲ့တဲ့အဲ့ဒီတိုက်ခတ်မှုကြောင်းလူပေါင်း22ဦးသေဆုံးခဲ့ပါတယ်။တာလီဘန်သဘုံတွေကဆေးရုံတွေကနေပြစ်ခတ်တိုက်ခတ်နေတဲ့အတွက်အာဖဂန်စစ်တပ်ကအကူအညီတောင်းတာကြောင့်နစီမချဆရာဝန်များအဖွဲ့ကဖွင့်လှစ်ထားတဲ့ဆေးရုံကိုသူတို့အနေနဲ့တိုက်ခတ်ခဲ့ခြင်းဖြစ်ကြောင်းအမေရိကန်စစ်တပ်ဗိုလ်ချုပ်ကြီးဂျွန်ကမ်ဘဲလ်ကဝါရှင်တန်ဒီစီမြို့ကွန်ဂရက်စ်လွှတ်တော်မှာပြုလုပ်တဲ့ကြားနာပွဲမှာထွက်ဆိုသွားပါတယ်။ဒါပေမဲ့အမေရိကန်တပ်ဖွဲ့တွေအနေနဲ့အကူအညီတောင်းခံမှုကိုပြန်လည်သုံးသပ်ပြီးမှနိုင်ယူဝဲကြားတဲ့အဲ့ဒီတိုက်ခတ်မှုကိုပြုလုပ်ခဲ့ခြင်းဖြစ်တယ်လို့သူကပြောပါတယ်။လေကြောင်းကကူညီတိုက်ခိုက်ပေးဖို့အတွက်အမေရိကန်စစ်တပ်အုပ်ချုပ်ရေးပိုင်းအစဉ်အဆက်ကဆုံးဖြတ်ခဲ့ခြင်းဖြစ်ကြောင်းဆေးရုံကိုမာရင်စွာပစ်ခဲ့မိကြောင်းအကာအကွယ်ပေးရမယ့်ဆေးဘက်ဆိုင်ရာအဆောက်အဦတစ်ခုကိုသူတို့အနေနဲ့ဘယ်တော့မှတမင်တိုက်ခတ်မှာမဟုတ်ကြောင်းဗိုလ်ချုပ်ကြီးကမ်ဘဲလ်ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နဲ့အာဖဂန်အရာရှိတွေကဆက်လက်စုံစမ်းနေဆဲဖြစ်တဲ့အတွက်တခြားအသေးစိတ်အချက်လက်တွေကိုထုတ်ဖော်ပြောဆိုဖို့အာဖဂန်ဆိုင်ရာနေတိုတပ်ဖွဲ့တွေရဲ့အကြီးအကဲလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးကမ်ဘဲလ်ကညင်ဆိုခဲ့ပါတယ်
။ရုရှားတိုက်လေယာဉ်တွေကစီးရီးယားနေဆက်ကနေတဆင့်တူရကီပိုင်းနေဆက်တောင်ပိုင်းမှာအချင်းချင်းကျူးကျော်ဝင်ရောက်ခဲ့တဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်တူရကီနဲ့ရုရှားရဲ့ဆက်ဆံရေးအနာဂတ်အပေါ်တူရကီသမ္မတကအင်ကာနီမှာမေးခွန်းထုတ်ပြောဆိုလိုက်ပါတယ်။ကျွန်တော်တို့မလုဆောင်ခြင်းနဲ့ခြေလှမ်းတွေကိုလှိုင်းရပါတော့မယ်လို့တူရကီသမ္မတကပြောပါတယ်။ဒါဟာတူရကီနိုင်ငံအနေနဲ့လက်ခံလို့မရပါဘူး။ဆိုပြီးတော့သမ္မတရာစစ်တယစ်အဒူကန်ကဘရပ်ဆဲလ်မှာဘယ်ဂျီယံဝန်ကြီးချုပ်နဲ့အတူပူးတွဲပြီးတော့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်တဲ့အကြောင်းတူရကီနိုင်ငံထုတ် Harriet နေ့စဉ်ထုတ်သတင်းစာမှာဖော်ပြထားပါတယ်။တူရကီနိုင်ငံသားရေးဝန်ကြီးဌာနကရုရှားတာမတ်ကြီးကိုတလင်းလာနေမှာဒုတိယကြိမ်ဆင့်ခေါ်ပြီးတော့ရုရှားတိုက်လေယာဉ်တွေတူရကီလေကြောင်းပိုင်နယ်မြေအတွင်းကိုဝင်ရောက်ခဲ့တာနဲ့ပတ်သက်ပြီးတော့ကန့်ကွက်ခဲ့ပါတယ်။မြောက်အတ္တလန္တိစစ်စာချုပ်အဖွဲ့ NATO ရဲ့အတွင်းမှုချုပ် Jen Stoltenberg ကတော့ဒီလိုကျူးကျော်ဝင်ရောက်တာဟာမတော်တဆဖြစ်ပွားခဲ့တာဘုံဟုတ်ပုံမရဘူးဆိုပြီးတော့သတင်းတောက်တွေကိုအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်ခင်ဗျာ
ရင်းမြစ်နိုင်ငံစိတ်ကမ်းမြို့ဖြစ်တဲ့အေဒင်မှာရှိတဲ့အစိုးရဌာနချုပ်တင်နဲ့ sorry arabia ဥဆောင်နဲ့ညွန်ပေါင်းတပ်ဖွဲ့တွေရှိရာနေရာတွေမှာဖြစ်သွားခဲ့တဲ့အသက်ဆုံးရှုံးမှုတွေရှိခဲ့တဲ့တိုက်ခိုက်မှုတွေကိုသူတို့ပြုလုပ်ခဲ့ကြောင်း IS Islamic State ကြောင့်အဖွဲ့ကပြောပါတယ်အဲ့ဒီပြစ်မှတ်တွေကိုသူတို့အနေနဲ့အသေးကံဘုံခွဲတက်ခတ်မှု၄ခုပြုလုပ်ခဲ့ကြောင်း IS အကြံဖက်အဖွဲ့ကအင်တာနက် online ပေါ်မှာသတင်းထုတ်ပြန်လိုက်တဲ့အတွက်အီရန်ကကြောရောနောက်ကံပေးထားတဲ့ဟူသီတပ်ဘုံအဖွဲ့တွေကဒုံးကျင်နဲ့ပြစ်ခတ်တက်ခတ်ခဲ့တယ်ဆိုတော့အစိုးရအရာရှိတွေအစိုးပိုင်းကပြောဆိုမှုတွေနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်အင်္ဂါနေ့ကအေဒင်မြို့မှာဒုံးကျင်နဲ့တက်ခတ်ခဲ့မှုကြောင့်ရင်းမြစ်တပ်ဖွဲ့တွေအပါအဝင် sorry ဥဆောင်နေညွန်ပေါင်းအဖွဲ့ကကြောရောနောက်ကံပေးထားတဲ့တပ်ဖွဲ့ဝင်တွေနဲ့သူတို့တပ်ဖွဲ့ဝင်15ဦးတေဆုံးသွားတယ်လို့ UAE အာရဗ်စော်ဘွားများနိုင်ငံကပြောပါတယ်။ယမင်အစိုးရတွေနဲ့တနစ်ကြော်ကြတိုက်ခိုက်နေတဲ့ဟူသီတပ်ဘုံအဖွဲ့ကအဲ့ဒီတိုက်ခိုက်မှုကိုပြုလုပ်ခဲ့ကြအောင်အစိုးရပိုင်း WAM သတင်းဌာနကပြစ်တင်ပြောကြားပါတယ်။ UAE နိုင်ငံဟာ sorry ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ဝင်လည်းဖြစ်ပါတယ်။
အမေရိကန်ဥပဒေပြုလွှတ်တော်အမတ်အများပြားဟာကမ္ဘာပေါ်မှာအကြီးမားဆုံးကုန်သွယ်မှုသဘောတူညီချက်အောင်မြင်မှုရရှိခဲ့တဲ့အပေါ်မှာသတိထားပြီးတော့တုံ့ပြန်ခဲ့ကြပါတယ်။ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်ရေးသဘောတူညီမှုစာချုပ်အရနိုင်ငံပေါင်း12နိုင်ငံကြားမှာကုန်သွယ်မှုဆိုင်ရာအတားအဆီးတွေကိုရှော့ပေါက်ပစ်လိုက်မှာဖြစ်ပြီးတော့အဲ့ဒီပမာဏကကမ္ဘာကုန်သွယ်မှုရဲ့40ရာခိုင်နှုန်းရှိပါတယ်။ဒီစာချုပ်ပေါ်မဆိုင်မတွထောက်ခံခဲ့ကြတဲ့ဥပဒေပြုလွှတ်တော်အမတ်တွေထဲမှာအထက်လွှတ်တော်အမတ်ဂျွန်မက်ကိန်းဟာထင်ရှားသူတစ်ယောက်ဖြစ်ပါတယ်။တတိပုဂ္ဂလအမတ်တဦးဖြစ်ပြီးတော့ဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်ဝင်ရောက်ရှင်းပြမှုရှိနေတဲ့ဘာနီဆန်ဒါစ်ကတော့ချက်ချင်းထပြီးတော့ကန့်ကွက်လိုက်ပြီးဒါဟာစားသုံးသူတွေနဲ့အမေရိကန်နိုင်ငံရဲ့အလုတ်ကန်တွေအပေါ်မှာထိခိုက်နိုင်တယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်။ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဇိုအာဘေကတော့အဲ့ဒီသဘောတူညီမှုရရှိခဲ့တဲ့အပေါ်မှာအင်ကာနေမှာချီချူးပြောဆိုလိုက်ပြီးတော့တရုတ်နိုင်ငံအနေနဲ့လည်းပါဝင်ဖို့အဆိုပြုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကဥဆောင်ပြီးတော့ပြုလုပ်ခဲ့တဲ့ကမ္ဘာကုန်သွယ်မှုရဲ့40ရာခိုင်နှုန်းပါဝင်တဲ့သဘောတူညီမှုဟာတချိန်တိုးကြီးထွားနေတဲ့တရုတ်နိုင်ငံရဲ့စီးပွားရေးဩဇာကိုရှင်းပြနိုင်စေဖို့ဖြစ်တယ်ဆိုပေမဲ့အဲ့ဒီအတိုက်အဝန်းအတွင်းမှာတရုတ်နိုင်ငံပါဝင်လာစေဖို့ကိုလည်းဘယ်သူမှကန့်ကွက်ဆန့်ကျင်ကြတာမရှိပါဘူးလို့ဆိုပါရခင်ဗျာ
View American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။အမေရိကန်ဒေါ်လာတန်နဲ့ချီလိုက်ယူပြီးတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းရှင်ကြီးတူရဲ့အကျိုးစီးပွားကိုမြင့်တင်ပေးခဲ့မှုနဲ့နှစ်ပေါင်းများစွာအခွင့်ပေးဆောင်မှုပြက်ကွက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဟောင်းတူကိုနယူးယောက်မြို့မှာဖမ်းဆီးဆွဲချက်တင်လိုက်ပါတယ်။အသက်62နှစ်အရွယ်ဂျွန်အရှေးဟာအန်တီဂါနဲ့ဘာဘူဒါနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတာအမတ်အဖြစ်2004ခုနှစ်ကနေစတင်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီး2013ခုနှစ်မှာ68ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌအဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရတာပါ။သူ့ကိုနယူးယောက်မြို့စင်ကြယ်ဘုံအရာမှာရှိတဲ့သူ့နေအိမ်မှာအင်္ဂါနေ့နာနက်ကဖမ်းဆီးထိန်းသိမ်းလိုက်တာလို့အာဏာပိုင်တွေကပြောပါတယ်။ဂျွန်အာရှေးအနေနဲ့2013ခုနှစ်နဲ့2014ခုနှစ်အကြာလက်ငွေအနည်းဆုံးဒေါ်လာ 1.3 သန်းကိုလက်ခံခဲ့ပြီးအဲ့ဒီငွေတွေအတွက်အမေရိကန်အစိုးရကိုအခွင့်ပေးဆောင်ခြင်းမရှိခဲ့ဘူးလို့နယူးယောက်မြို့တောင်ပိုင်းခရိုင်အစိုးရရှင်းနေပရိဘာရာရာက38မျက်နှာပါဆွဲချက်ထဲမှာဖော်ပြထားပါတယ်သူ့ပေါ်တင်ထားတဲ့ဆွဲချက်ထဲမှာဖော်ပြထားချက်တွေအရသူ့အနေနဲ့ Rolex နာရီတွေဒီဇိုင်နာအနောက်တိုင်းဝတ်စုံတွေနဲ့ကိုပိုင်ဘတ်စကတ်ဘောကွင်းတွေပိုင်ဆိုင်မှုအတွက်သူ့ရဲ့68ကြိမ်မြောက်အထွေထွေညီလာခံဥက္ကဋ္ဌရာတို့အပြင်သူကုံတိတ်ခါနဲ့နိုင်ငံတကာအသံဝိုင်းကိုရောင်းစားခဲ့တာဖြစ်တယ်လို့သူ့အပေါ်ဆွဲချက်တင်ကြောင်းထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲမှာဘာရာရာကသတင်းတောက်တွေကိုပြောပါတယ်
။အမေရိကန်ပြည်ထောင်စုမှာဒီမိုကရက်ပါတီရဲ့သမ္မတလောင်းလူရဲ့စကားစစ်ထိုးပွဲကိုရှေ့လာမဲ့သတင်းပတ်အင်ကာနေကြာရင်လက်စ်ဗီဂတ်စ်မြို့မှာကျင်းပဖို့ရှိနေပါတယ်။အဓိကကတော့အရင်နိုင်ငံသားရေးဝန်ကြီးဟောင်းဖြစ်တဲ့ဟီလရီကလင်တန်နဲ့အဓိကပြန်ပက်ဘောမော့စ်ပြည်နယ်ရဲ့အထက်လွှတ်တော်အမတ်ဘင်နီဆန်ဒါစ်ဟုကျမရှင်ပြန်မယ်ပြန်ပွဲဖြစ်တယ်လို့ဆိုကြပါတယ်အခုလက်ရှိဒုတိယသမ္မတဖြစ်တဲ့ဂျိုးဘိုင်ဒန်ဟာလည်းသမ္မတရာထူးရှင်ပြန်ပွဲကိုပါဝင်လာနိုင်တယ်ဆိုပြီးတော့ထင်ကြေးပေးပြောဆိုမှုတွေရှိနေပါတယ်ခင်ဗျာ
ဥရောပတိုက်သားတွေရဲ့ကိုရီးယားကိုရာအချက်အလက်တွေကိုလုံလောက်တဲ့ကာကွယ်မှုမပေးနိုင်တဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့15နှစ်ကြာတည်ရှိလာတဲ့ဒေတာအချက်အလက်လွှဲပြောင်းရေးစာချုပ်ကိုဥရောပဗဟိုတရားရုံးကပယ်ဖျက်လိုက်ပါတယ်အမေရိကန်အစိုးရရဲ့စောင့်ကြည့်ခံရမှုအလားအလာကနေအမေရိကန်အခြေစိုက်အင်တာနက်ဆာဗာတွေမှာတိုးလောင်ထားတဲ့ကိုယ်ရေးအချက်အလက်တွေကိုအဲ့ဒီ safe harbor သဘောတူညီမှုကအကာအကွယ်ပေးနိုင်ခြင်းမရှိဘူးလို့ဥရောပတရားရုံးတော်ကအင်္ဂါနေ့ကဆုံးဖြတ်ချက်ချခဲ့ပါတယ်အင်တာနက် online ကိုအသုံးပြုကြတဲ့ထောင်ပေါင်းများစွာသောဥရောပတိုက်သားတွေအနေနဲ့ဘယ်အင်တာနက် website တွေကိုတွားရောက်ကြည့်ရှုတယ်ငွေဘလောက်သုံးတယ်ဆိုတဲ့အချက်အလက်တွေအမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးတဲ့အဲ့ဒီသဘောတူညီချက်ကို2000ခုနှစ်မှာရေးဆွဲအတည်ပြုခဲ့တာပါဒါပေမဲ့လူသုံးများတဲ့အမေရိကန်အခြေစိုက် Facebook လူမှုကွန်ရက်ပေါ်ကသူ့ရဲ့ကိုယ်ရေးကိုယ်တာအချက်အလက်တွေအမေရိကန်ကိုလွှဲပြောင်းတဲ့နေရာမှာကုမ္ပဏီအနေနဲ့စိတ်ချရအောင်လှုပ်ဆောင်နိုင်ငံချင်းမရှိဘူးဆိုပြီးဩစတြီးယားနိုင်ငံသားဥပဒေတက္ကသိုလ်ကျောင်းသားတဦးကဆောင်လက်ချက်တင်သွင်းခဲ့တာဖြစ်ပါတယ်။အင်္ဂါနေ့ကတရားရုံးရဲ့ဆုံးဖြတ်ချက်ကိုဥရောပအစိုးရအရာရှိတွေကချီးကျူးကြိုဆိုလိုက်ကြပါတယ်
။2015ခုနှစ်အတွက်ယူပဗေဒဆိုင်ရာနိုဘယ်ဆုဖြစ်တဲ့ Discovery of Neutrino Oscillation ဆိုတဲ့တိုင်းတာနိုင်တဲ့ရှာဖွေတွေ့ရှိချက်ကိုတွေ့ရှိခဲ့တဲ့တာကာကီက ကာဂျီနာနဲ့အတာမက်ဒေါ်နယ်တို့ကိုစုချင်းမြင့်လိုက်တယ်လို့သိရပါတယ်။အဲ့ဒီတွေ့ရှိချက်တွေကိုတိုကျိုယူနီဗာစီတီကတာဂျီတာနဲ့ကနေဒါနိုင်ငံကွင်းစ်ယူနီဗာစီတီကမက်ဒေါ်နယ်တို့ကသူတည်တနာပြုလုပ်ခဲ့တာဖြစ်ပြီးဓာတ်တတ္ထုတွေရဲ့အတွင်းကြဆုံးလှုပ်ဆောင်မှုတွေကိုကမ္ဘာကိုချပြနိုင်ခဲ့တဲ့အတွက်အခုလိုစုချင်းမြင့်တာဖြစ်တယ်လို့လည်းပြောဆိုလိုက်ပါတယ်ခင်ဗျာ
။ဘော်ရူနွေမနဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်တဲ့ဦးဆံမိုးဝေတို့ကပြောပြခဲ့ကြတာပါ။ VOE အခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOE Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒပိုင်းနဲ့ထဲမှာပဲဖမ်းယူနားဆင်နေပါတယ်။အခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစရိုက်ဆိုသလိုတင်ဆက်သွားပါမယ်။လွန်ခဲ့တဲ့၄နှစ်ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကအကြံပြုထားတဲ့အချက်တွေကိုမြန်မာအစိုးရအနေနဲ့အပြည့်အဝအကောင့်ထဲပေါ်ဆောင်ရွက်ခြင်းမရှိနိုင်တဲ့အပြင်လူ့အခွင့်အရေးချိုးဖောက်မှုအခြေအနေတွေဟာလည်းစိုးရိမ်နေရဆဲဖြစ်တယ်လို့မြန်မာလူ့ထုအခြေပြုအဖွဲ့အစည်း35ဘွဲ့ကျော်ကိုကိုယ်စားပြုတဲ့ Burma Myanmar Forum အဖွဲ့ကပြောဆိုလိုက်ပါတယ်ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံရဲ့တနိုင်ငံချင်းစီအပေါ်၄နှစ်တကြိမ်ပြုလုပ်နေတဲ့UPR လို့ခေါ်တဲ့နိုင်ငံအလုံးအလှည့်ကြလူအခွင့်အရေးအခြေအနေသုံးသပ်မှုကိုမြန်မာနိုင်ငံအနေနဲ့နိုဝင်ဘာ10ရက်နေ့မှာရင်ဆိုင်ရမှာဖြစ်ပါတယ်အပြည့်စုံကိုတော့မန်အင်ဂျင်နိုင်ကပြောပြမှာပ
ါကုလသမဂ္ဂလူအခွင့်အရေးကောင်စီကလုတ်ပိုင်ခွင့်အာဏာအနှင်းထားတဲ့ Universal Periodic Review UPR ခေါ်လူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံအားလုံးအလှည့်ကျသုံးသပ်မှုခံယူရတဲ့လုပ်ငန်းစဉ်ကိုလာမယ့်နိုဝင်ဘာလ2ရက်နေ့ကနေ13ရက်နေ့အထိဂျနီဗာမှာကျင်းပမှာဖြစ်ပါတယ်။ဒီနှစ်အလှည့်ကျနိုင်ငံတွေစီးရင်မှာပါနေတဲ့မြန်မာနိုင်ငံအနေနဲ့လွန်ခဲ့တဲ့4နှစ်ကချမှတ်ထားခဲ့တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့အကြံပြုချက်တွေကိုဘလောက်ထိလိုက်နာအကောင့်ထဲပေါ်ဆောင်ရွက်ခဲ့ပါသလဲလို့ဂျနီဗာကိုရောက်နေတဲ့ဘာမမြန်မာ foreign အဖွဲ့ရဲ့ပြောခွင့်ရအမျိုးသမီးမအုံမာကိုမေးကြည့်တော့
ပထမတစ်ချိန်လုံးကတော်တော်များများအစိုးရတွေကနေပြီးတော့မှမြန်မာအစိုးရကိုအကြံပြုထားတယ်အများကြီးရတယ်မြန်မာအစိုးရဘက်ကနေပြီးတော့မှအကောင့်ထဲမဖို့တလောက်ပဲအကောင့်ထဲဖို့ရဲ့ဥစ္စာနည်းနည်းလေးတော့ရှိတယ်နော်ဒါပေမဲ့လို့တကယ်တော့ကိုအရေးကြီးတဲ့ကိစ္စတွေအများကြီးရှိတယ်အဲ့ဒါတွေနဲ့ပတ်သက်လို့ရှိရင်အစိုးရဘက်ကနေပြီးတော့မှသူတို့အကောင့်ထဲဖို့ဖို့အတွက်ကိုလည်းသဘောတူညီမှုတွေမလုပ်ခဲ့သလိုသူတို့အကောင့်ထဲပေါ်ပါမယ်လို့သဘောတူလက်ခံထားတဲ့အကြံပြုချက်တွေကိုလည်းလက်တွေ့မှာတကယ်အကောင့်ထဲပြည်ပြဝမဖော်နိုင်တဲ့ဥစ္စာတော့ကျွန်တော်တို့အများကြီးသွားတွေ့တယ်
။မောက်မာတို့အနေနဲ့ဘလို့အချက်တွေကိုဥပမာပေးလို့ရမလဲရှင
်။ဟုတ်ကဲ့ဟိုအရင်ပထမတစ်ခေါက်ယူပီအာတုန်းကမြန်မာအစိုးရနေပြီးတော့ပေါ့နော်။အစိုးရနေတိုင်းရင်းသားအင်အားစုတွေကြားထဲမှာဖြစ်နေတဲ့ပဋိပက္ခတွေကိုငြိမ်းချမ်းစွာဖြေရှင်းမယ်ဆိုပြီးတော့မှလေ။အဲ့ဒါကိုသူတို့ဘက်ကနေပြီးတော့မှအကြံပြုထားတဲ့ဥစ္စာကိုသူတို့အဲလက်ခံတယ်ပေါ့နော်သူတို့ဘက်ကနေငြိမ်းချမ်းစွာဖြေရှင်းပေးမယ်လို့သူတို့ကတိကဝတ်ပြုတယ်ပေါ့ဒါပေမဲ့အခုကျမတို့သိတဲ့အတိုင်းမှာပဲအခုကချင်နဲ့ရှမ်းပြည်ဘက်မှာဆိုလို့ရှိရင်လက်နက်ကင်ပဋိပက္ခကပို့ပြီးတော့တောင်မှကြီးလာတယ်တိုက်ပွဲတွေပို့ဖြစ်လာတယ်တပ်မတော်ရဲ့ထိုးစစ်တွေကပို့များလာတယ် IDP တွေပို့များလာတယ်ဆိုတော့ကြံခဲ့တဲ့လေးနှစ်မှာသူတို့အဲလောက်ပါမယ်လို့ကတိကဝတ်ပြုခဲ့တဲ့ဥစ္စာမှာလက်တွေ့ကြတော့ခုနကငင်းကြရည်အတွက်ကိုမလုံနိုင်မင်းနဲ့ထိုးစစ်တွေပုံများလာတာကိုတွေ့ရတဲ့ကိစ္စမျိုးဆိုတော့ဒါကျမတို့ဥပမာတစ်ခုပေါ့နော်သူတို့ခရီးပေးပြီးမလုံနိုင်တဲ့ဥစ္စာကိုကျမတို့တွေ့ရတယ်ရှင
့်အခုဒုတိယကြိမ်မြောက် UPR သုံးသပ်မှုလုပ်ငန်းစဉ်ကိုအထောက်အကူပြုဖို့မြမလူတို့အခြေပြုအဖွဲ့အစည်းတွေရဲ့ဆွေးနွေးပွဲကိုပထမဆုံးအကြိမ်ပြီးခဲ့တဲ့စက်တင်ဘာလဇန်ပိုင်းကရန်ကုန်မြို့မှာကျင်းပခဲ့တာပါလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့လူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဂျနီဗာမှာရှိနေတဲ့နိုင်ငံတကာတန်တမန်တွေကုလသမဂ္ဂအရာရှိတွေနဲ့မြန်မာလူထုအခြေပြုအဖွဲ့အစည်းကိုယ်စားလှယ်တွေရဲ့တကပိတ်အစည်းအဝေးကိုတော့လာမယ့်အောက်တိုဘာလ10ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။နိုဝင်ဘာလ6ရက်နေ့မှာတော့မြန်မာအစိုးရဘက်ကသူ့ပေါ်ဆွဆွဲထားတာတွေနဲ့ပတ်သက်ပြီးတော့လူခွေရေးကောင်စီမှာပြန်ပြီးခြေပမှာဖြစ်ပါတယ်။အခုဒုတိယကြိမ်မြောက် UPR သုံးသပ်မှုလုပ်ငန်းစဉ်ကနေထွက်လာမယ့်အကြံပြုချက်တွေဟာမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုတိုးတက်လာအောင်အထောက်အကူပြုလိမ့်မယ်လို့လည်းမျှော်လင့်ကြောင်းဘာမမြန်မာ foreign အဖွဲ့ရဲ့ပြောခွင့်ရအမျိုးသမီးမအုံမာက VOE ကိုပြောပါရစေ
။မင်းညနေရဲ့တင်ပြချက်ပဲဖြစ်ပါတယ်။အခုတော့သမရဦးသိန်းစိန်ကိုဘယ်လိုတုံ့ပြန်ကြသလဲဆိုတာကြည့်အောင်ပါ။လာမယ့်5နှစ်အတွင်းမြို့နယ်မြို့ပြအုပ်ချုပ်ရေးတွေကိုအစိုးရအုပ်ချုပ်ရေးကနေ ပြည်သူတွေကနေရွေးချယ်တဲ့မြို့နယ်ကောင်စီကျေးရွာကောင်စီတွေကနေအုပ်ချုပ်နိုင်အောင်လှုပ်ဆောင်ပေးမယ်လို့သမရကပြောဆိုလိုက်ပါတယ်ဒီလိုလှုပ်ဆောင်နိုင်ဖို့ဖွဲ့စည်းပုံအခြေခံဥပဒေကိုဖြည့်ဆွတ်ပြင်ဆင်မှုတွေကိုလည်းလှုပ်ဆောင်မယ်လို့ပြောလိုက်ပါတယ်ဒီပြောကြချက်ဟာလာမယ့်ရွေးကောက်ပွဲအတွက်မဲလုံးတွေသာဖြစ်မယ်လို့လေးလာသူတွေကဝေဖန်ဆန်းစစ်ကြပါတယ်ဒီသတင်းကိုတော့ VOA သတင်းတော့မတ်မီခါကမေးမြန်းတင်ဆက်ထားပါတယ်
သမရဦးသိန်းစိန်ကပြည်သူတွေကိုလှဆင်ပြောကြတဲ့မိန့်ခွန်းမှာခုလိုပြောဆိုသွားတာဖြစ်ပါတယ်
။လာမယ့်9နှစ်အတွင်းမှာမြို့နယ်မြို့ပြအုပ်ချုပ်ရေးများကိုအစိုးရအုပ်ချုပ်ရေးကနေပြည်သူများကရွေးချယ်ပေးတဲ့ပြည်သူကိုယ်စားလှယ်များပါဝင်ဖွဲ့စည်းတဲ့ Township Council City Council များအဖြစ်ဖွဲ့စည်းပြီးဌာနဆိုင်ရာများနဲ့အုပ်ချုပ်မှုအစားပြည်သူအုပ်ချုပ်မှုရန်နေရာအဖြစ်သင်ပြောင်းလဲဖွဲ့စည်းနိုင်အောင်ဖွဲ့စည်းပုံအခြေခံဥပဒေမှာဖြစ်ဆက်ပြင်ဆင်သွားဖို့ရည်ရွယ်ထားပါတယ်ပြည်သူအုပ်ချုပ်ရေးရန်နေရာဖြစ်မှသာလျှင်ပြည်သူများရဲ့လူမှုစီးပွားလိုအပ်ချက်များကိုဖြည့်ဆည်းပေးနိုင်မှာလည်းဖြစ်ပါတယ
်ဒီလအော်တိုဘာလရဲ့လစဉ်မိန့်ခွန်းမှာသမရဦးသိန်းစိန်ပြောခဲ့တာပါဒီလိုပြောဆိုလိုက်တာနဲ့ပတ်သက်ပြီးနိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့လက်ရှိသမရဦးဆောင်တဲ့အစိုးရအဖွဲ့ရဲ့ပြုရင်ပြောင်းလဲရေးကချိန်နဲ့အားရဖွယ်မရှိကြောင်းဒီလိုသမရရဲ့ပြောဆိုချက်ကမေးခွန်းထုတ်စရာတွေရှိနေတယ်လို့သူကအခုလိုပြောပါတယ
်ဒီအစီအစဉ်ကိုသမရအနေနဲ့အာဏာရပါတီရဲ့နော်ဒါပေမဲ့ပြည်တော်စုချက်ခိုင်းတဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌအနေနဲ့ပြောတာလားဒါမှမဟုတ်နိုင်ငံတော်သမ္မတတရားအနေနဲ့ပြောတာလားဆိုတာကလည်းနည်းနည်းမေးခွန်းထုတ်เสียရှိတယ်လို့မြင်တယ်။နောက်လာမယ့်9နှစ်မှာဘသူဘယ်ပါတီအစိုးရဖွဲ့နိုင်မယ်ဘသူသမ္မတဖြစ်မယ်ဆိုတာကိုမသိနိုင်သေးတဲ့အခြေအနေမျိုးမှာနောက်9နှစ်သက်တမ်းမှာတော့ဖော်ဆောင်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ပြည်သူလူထုကိုအတိပေးပြောကြတယ်ဆိုတဲ့နေရာမှာနည်းနည်းဟိုစဉ်းစားเสียအချက်လေးတွေရှိတယ်လို့မြင်တယ်
မြန်မာနိုင်ငံရေးလေးလံသုံးသက်သူဦးစိန်ကျော်လှိုင်ကတော့လာမယ့်ရွေးကောက်ပွဲမှာမဲရဖို့အတွက်မလုံပိတ်မှုတစ်ခုသာဖြစ်နိုင်ကြောင်းပြီးခဲ့တဲ့9နှစ်အတွင်းလှုပ်ဆောင်ခဲ့တဲ့အစိုးရလှုပ်ရက်တွေကပြည်သူတွေကိုယုံကြည်နိုင်ဖို့ခက်ခဲစေတယ်လို့သူကခုလိုပြောပါတယ
်ဒီထွေးအုပ်ဆိုတဲ့ရန်ရဲဟာပြည်ရေးဘူကြီးဌာနလက်အောက်ကနေတွားနေတယ်စစ်တပ်ကထွက်လာတဲ့ပုံကိုယ်တွေကြီးဖြစ်နေတယ်နော်အရာသားတွေကနေပြီးတော့ကျွန်တော်ခရိုင်ထွေးအုပ်တို့ဟိုမြို့နယ်ထွေးအုပ်တို့ဆံပေါ်မရှိဘူးပြည်နယ်အစိုးရတွေတိုင်းဒေသကြီးအစိုးရတွေရဲ့ဟာလာအတင်းမှုတွေပြန်ကြည့်လို့ရှိရင်လည်းပဲပြန်နေပဲဘုံမှုကြီးဆင့်နေပဲဒီဆိုအုပ်ချုပ်တယ်ဖြစ်နေလူတွေကမကြင်တတ်ဘူးမကြိုက်ဘူး။ဘာကြောင့်ပြီးခဲ့တဲ့ငန်းလေးကမပြင်းမလဲဆိုတော့ကမေကုန်းထုတ်စရာဖြစ်နေ။အဲ့တော့လက်ရှိအုပ်ချုပ်နေတဲ့ရန်ရာဒီဘယ်လိုဖြစ်နေလဲဆိုတော့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာဟောလာအစိုးရအဖွဲ့တို့ကရွေးကောက်တင်ယူခံရတဲ့လူတွေမဟုတ်ဘူးကစစ်ပြင်းနေရ။အဲ့တို့ကစစ်ဘဆားပဲနေဖြစ်သွားပြီ။ဟောလာငန်းလေးနေဖြစ်သွားပြီ။အဲ့တော့ဝင်းကြုတ်ဒီဟောလာဝင်းကြီးတွေဒီတိုင်းဒေသကြီးမှာပြောင်းနေတယ်လို့တို့ကိုလိုက်ကဘာဖြစ်နေလဲဆိုတော့တို့ကငန်းလေးနဲ့ကြံနေတယ်ဆိုတဲ့အခါကျတော့ဒါဟာနောက်အစိုးရဘက်ကနေပလော်ကြီးကိုချင်းချုပ်ပြီးလုပ်ကြရမယ်အနေအထားမျိုးဖြစ်နေတယ်ဒီသမရရဲ့ပြောဆိုချက်ဘလောက်မှန်မလဲဆိုတာပြည်သူ့ဘက်ကတန်လျာရှိမှအမှန်ဖြစ်တယ
်လာစင်ရေဒီယိုမင်ကွန်းမှာသမရဦးသိန်းစိန်ကလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးလဲအခုလိုပြောဆိုခဲ့ပါသေးတယ
်ရွေးကောက်ပွဲအောင်နိုင်ရေးအတွက်အစောင်းကုန်ကြိုးပမ်းကြတဲ့ဤသူလိုက်နာမယ့်ဥပဒေနည်းဥပဒေကျင့်ဝတ်များကိုလိုက်နာကြဖို့နဲ့အပြန်အလှန်လေးစားမှုရှိရှိရှင်ပြိုင်ကြဖို့လိုအပ်ပါတယ်ရွေးကောက်ပွဲများမှာထွက်ပေါ်လာမယ့်ရလာများကိုလည်းပြည်သူများရဲ့ဆန္ဒအမှန်အဖြစ်သဘောထားကြီးစွာလက်ခံနိုင်ကြဖို့အရေးကြီးကြောင်းတိုက်တွန်းလိုပါတယ်ပြည်သူများအနေနဲ့လည်းဒီရွေးကောက်ပွဲများရဲ့အရေးပါမှုကိုသိရှိနားလည်ပြီးမိမိတို့မဲပေးရွေးချယ်မဲ့ကိုယ်စားလှယ်လောင်းများရဲ့အရေးချင်းအရေးအသွေးအကျင့်စာရိတ္တစိတ်ရင်းစေတနာနဲ့ရည်မှန်းချက်များကိုလက်တွေ့ကြကြစဉ်းစားချင့်ငိမ့်ပြီးဆန္ဒမဲပေးကြပါလို့တိုက်တွန်းပြောကြားလိုပါတယ်
လက်ရှိမှာမြို့နယ်ကျေးရွာမြို့ပြထွေးအုပ်တွေကိုပြည်သူကရွေးချယ်နိုင်တယ်ဆိုပေမဲ့ဆုံးဖြတ်နိုင်မယ့်နေရာတွေမှာပြည်သူကရွေးချယ်လိုက်တဲ့သူတွေကိုခံထားနိုင်ခြင်းမရှိသေးပါဘူး။အစိုးရဘက်ပိုင်းကသာဆုံးဖြတ်နိုင်မယ့်နေရာတွေအတွက်တိုက်ရိုက်ခံထားနေတာဖြစ်ပါတယ်။ဒီပြင်မြို့နယ်ကျေးရွာမြို့ပြထွေးအုပ်အဖွဲ့အစည်းဟာပြည်ထရေးဝန်ကြီးဌာနလက်အောက်မှာရှိပြီးအစိုးရဘက်ကတာဝန်ယူထားတာဖြစ်ပါတယ်။ဒီစနစ်ကိုပြောင်းလဲကပြည်သူကနေအုပ်ချုပ်နိုင်မယ့်စနစ်ကိုပြောင်းလဲနိုင်ဖို့သမရကပြည်သူကနေအုပ်ချုပ်နိုင်မယ့်စနစ်ကိုပြောင်းလဲနိုင်ဖို့ကြိုးစားမယ်လို့သမရကပြောဆိုခဲ့တာဖြစ်ပါတယ်ရှင
်။ VOA သတင်းတော်မမေခရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။အခုတခါတော့ရွေးကောက်ပွဲပေါ်ဘယ်လိုအမြင်ရှိကြသလဲဆိုတာကိုနားဆင်ရပါမယ်။တိုင်းပြည်မှာဖြစ်နေတဲ့ပြဿနာအလုံးကိုဖြေရှင်းနိုင်ဖို့အတွက်ရွေးကောက်ပွဲနီလန်းဟာတခုတည်းသောနီလန်းမဟုတ်ဘူးလို့88မျိုးဆက်ចောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကဗဗဲရန်မြို့နယ်မှာအင်္ဂါနေ့ကပြုလုပ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ပွဲဆိုင်ရာအသိပညာပေးဟောပြောပွဲမှာပြောဆိုလိုက်ပါတယ်ဒီအကြောင်းကိုတော့ VOA သတင်းတော့မမင်းမြင့်ခိုင်ကတင်ပြပါမယ်
မကြခင်ကျင်းပမဲ့2015အထွေထွေရွေးကောက်ပွဲမှာဒီမိုကရေစီအင်အားစုတွေအပြတ်တက်နိုင်ရုံအစိုးရဖွဲ့နိုင်ရုံနဲ့မပြီးဘဲ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှသာတိုင်းပြည်ပြည်ထနာကိုဖြည့်ရှင်းနိုင်မှာဖြစ်တယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကပြောဆိုလိုက်ပါတယ်2015အထွေထွေရွေးကောက်ပွဲဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့ဖွင့်ရမယ့်တကားဖြစ်တယ်လို့ပြောဆိုလိုက်ပြီးရွေးကောက်ပွဲအောင်နိုင်ရင်တော့ပြည်တွင်းစစ်ကိုအကြောင်းပြပြီးတိုင်းပြည်မငြိမ်မသက်မှုနဲ့ရွေးကောက်ပွဲရလဒ်ကိုညှင်းပယ်တာမျိုးမဖြစ်အောင်ပြည်တွင်းငြိမ်းချမ်းရေးအတွက်လည်းအာရုံစိုက်ကြဖို့လိုမယ်လို့ပြောပါတယ
်ကျွန်တော်တို့ဘက်ကတော့ဒီရွေးကောက်ပွဲတစ်ခုတည်းဟာကျွန်တော်တို့ရဲ့တစ်ခုတည်းသောနီလာအဖြစ်မမြင်ဘူးဟောဒီပြည်တော်စုကြီးရဲ့ပြဿနာပေါင်းစုံဟာရွေးကောက်ပွဲနည်းနဲ့ကျွန်တော်တို့ကဖြည့်ရှင်းမှုစူးစမ်းရုံမကနောက်ထပ်နည်းလေးရှိသေးတယ်ဆိုလိုတာကရွေးကောက်ပွဲမှာဒီမိုကရေစီဘက်တော်သားတွေတောင်ပြိုကမ်းပြိုနောက်ထပ်နိုင်တယ်ဆိုရင်တော့ကိစ္စကမပြီးသေးဘူးအစိုးရဖွဲ့နိုင်တယ်လို့စိတ်ကူးလိုက်အဲ့ဒါလည်းကိစ္စမပြီးသေးဘူးဘာကြောင့်လဲဖွဲ့စည်းပုံမှာကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဌာနနေဆက်အားလုံးကလက်ရှိစစ်ဘုံချုပ်ကြီးတွေပဲအဲ့တော့ကျွန်တော်တို့လုပ်ရမယ့်အလုပ်ဟာဖွဲ့စည်းပုံပြင်တဲ့အထိကိုသွားကြရမှာ
လွတ်လပ်တန့်ရှင်းပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့မဲထယုံနေမှာပဲနိုင်ငံရေးပါတီတွေတက်ချွာလှုပ်ရှားသူတွေအနေနဲ့မဲစင်းတွေဘာကြီးရွယ်ချက်နဲ့မာနေသလဲရွေးကောက်ပွဲမှာမဲကလင်ကြစ်ကြတာမျိုးမကြုံအောင်အာယုံထားစောင့်ကြည့်ရမှာဖြစ်တယ်လို့ကိုမင်းကိုနိုင်ကဆိုပါတယ်ဒီခေတ်ကာလမှာအပြောင်းလဲလုပ်ဖို့ဘယ်သူတွေအမှန်တကယ်ဆန္ဒရှိသလဲဆိုတာဝေခွဲရခက်တာမို့တမိုင်းချောင်းနဲ့လှုပ်ရက်ကိုကြည့်ဖို့လိုပြီးပြည်သူတွေကိုစာနာနားလည်နိုင်တဲ့လူထုခေါင်းဆောင်မျိုးရှိတဲ့အဖွဲ့အစည်းကိုထောက်ခံဖို့ဗဘဲရန်မြို့နယ်မှာပြုလုပ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ရွေးကောက်ပွဲဆိုင်ရာအသိပညာပေးဟောပြောပွဲမှာကိုမင်းကိုနိုင်ကပြောဆိုလိုက်တာဖြစ်ပါတယ်
။ခေတ်ကအားလုံးသိတဲ့အတိုင်းဒီနေရာတွေမှာတနက်တန်တွေဖုံးခဲ့တယ်ဒီနေရာမှာသွေးတန်ရဲရဲနဲ့ကျွန်တော်တို့တွေဆွဲကြထုတ်ခဲ့ကြရတယ်။တကယ်ကြုံရတာကျွန်တော်တို့တွေအဲ့ဒီလုံးကကျွန်တော်တို့ဘက်ကမျက်နှာမူခဲ့တဲ့လူတွေသေတာတော့နည်းသေးတယ်လို့ကြုံပါခဲ့တဲ့လူတွေကဒီကနေ့ဒီမိုကရေစီစကားကိုကျွန်တော်တို့ထက်တောင်ပြောနေသေးတယ်။ပြည်သူတွေဒုက္ခသောကဝေနေတဲ့အချိန်မှာပြည်သူကြားတဲ့ကိုတာမန်ပြည်သူတယောက်လို့ဆိုလိုတာကရှင်းအောင်ဝဲရလက်နဲ့ကြိုင်အဆောက်အချက်တွေနဲ့လာသမျှလူတွေအကုန်လုံးလမ်းပေါ်မှာရှင်းပြရတဲ့နိုင်ထက်စီးနေလာတွေ့တဲ့ခေါင်းဆောင်မျိုးမဟုတ်ဘဲနဲ့ပြည်သူလူထုကြားတဲ့ကိုမိသားစုတောကရေးအတွက်စာနာစိတ်နဲ့အပြစ်ရောက်လာတဲ့လူထုခေါင်းဆောင်လူမျိုးဘယ်မှာရှိတယ်လဲဆိုတာစဉ်းစားပါအဲ့ဒီအဖွဲ့အစည်းကိုထောက်ခံပါ
ရွေးကောက်ပွဲဟာပြည်သူတွေပူးပေါင်းပါဝင်နိုင်တဲ့ NDA ကင်းတဲ့ဒီမိုကရေစီတိုက်ပွဲဖြစ်တာမို့အချင်းချင်းသွေးကွဲနေလို့မဖြစ်ဘူးလို့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမြအေးကပြောပါတယ်။မဲတပြားရဲ့တန်ဖိုးဟာကို့အနာဂတ်ကိုဖန်တီးမယ်ဆိုတာယုံကြည်စေချင်တယ်လို့ဆိုပါတယ်
။ဒီချိန်မှာအနည်းငယ်ပွင့်လင်းလွတ်လပ်လာလေးတွေကိုကြည့်ပြီးတော့ငါတို့ရဲ့လူရင်းဆန္ဒတွေပြည့်ပြီးလို့စိတ်ကူးရင်နေရင်တော့အမှောင်တန်တရားတွေကပြည်သူတွေဘယ်တော့မှလွတ်မြောက်မှာမဟုတ်ဘူးဆိုတာသတိပေးချင်ပါတယ်။
ပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကကျူတင်မင်းနဲ့အနိုင်ရသွားတာမျိုးတွေရှိတာကြောင့်မကြခင်ကျင်းပတော့မယ့်2015အထွေထွေရွေးကောက်ပွဲမှာလည်းပေမင်းနဲ့အနိုင်ယူသွားနိုင်တဲ့အခြေအနေမျိုးတွေရှိတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးကလမ်းမတော်မြို့နယ်မှာပြုလုပ်တဲ့ရွေးကောက်ပွဲအောင်နိုင်ရေးဟောပြောပွဲမှာပြောဆိုထားပါတယ
်။အခုအကမှာကတော့သူတို့အနိုင်ယူနိုင်တဲ့နီလာဘယ်လိုဟာမျိုးနေနေမယ်ဆိုလို့ရှိရင်ပေမင်းကိုပေမင်းနဲ့ကျွန်တော်တို့အနိုင်ယူနိုင်မှုလုံမနိုင်နေဆိုတဲ့ဟာမျိုးကျွန်တော်တို့ရှိတာမျိုးကိုသတိထားမိတယ်
။မဲစင်းမရွေးမှုတွေကြောင့်နိုင်ငံရေးပါတီတွေအပါအဝင်ပြည်သူတွေကပါ2015ရွေးကောက်ပွဲကိုဦးစီးကျင်းပမယ်ရွေးကောက်ပွဲကော်မရှင်ပေါ်တန်တရားရီဖြစ်ခဲ့ကြသလို1990ပြည့်နှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုအုပ်ချုပ်ခွင့်အာဏာလွှဲမပေးခဲ့တဲ့အပေါ်မှာလည်းဘဝင်မကျဖြစ်နေကြဆဲဖြစ်ပါတယ်
။ VOA သတင်းတော့မမြင့်မြင့်ခိုင်သတင်းပေးပို့ခဲ့တာပါ။ပြည်တွင်းသတင်းတွေကနေပြည်ပကမြန်မာတွေအခြေအနေကိုလည်းကြည့်ရအောင်ပါမြန်မာပတ်စပို့ကန်ဆောင်ထားတဲ့အဝေးရောက်မြန်မာနိုင်ငံသားတွေအနေနဲ့2015ရွေးကောက်ပွဲအတွက်အောက်တိုဘာလ18နဲ့18ရက်နေ့တွေမှာမိမိရောက်ရှိနေတဲ့နိုင်ငံကမြန်မာတန်ယုံဒါမှမဟုတ်မြန်မာကောင်စစ်ဝန်ချုပ်ယုံတွေကိုတွားပြီးမဲပေးကြရမှာဖြစ်ပေမဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတာကြောင့်မဲမပေးတော့ဘူးဆိုပြီးဆုံးဖြတ်သူတွေရှိလာပါတယ်အမေရိကန်နိုင်ငံ၊ဗြိတိန်နဲ့ဂျပန်နိုင်ငံတွေကမြန်မာနိုင်ငံသားမဲဆန္ဒရှင်တွေကိုဆက်သွယ်မေးမြန်းထားပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်ရှိနေကြတဲ့မြန်မာပတ်စပို့ကန်ဆောင်ထားသူမြန်မာနိုင်ငံသားတွေဟာအောက်တိုဘာ18နဲ့18စနေတင်းနေ့နေ့တွေမှာဝါရှင်တန် DC ကမြန်မာတန်ယုံဒါမှမဟုတ်နယူးယောက်မှာရှိတဲ့မြန်မာအမြဲတမ်းကိုယ်စားလှယ်ယုံနဲ့ Los Angeles LA မှာရှိတဲ့မြန်မာကောင်စစ်ဝန်ချုပ်ယုံတွေကိုတွားပြီးမဲပေးရမှာဖြစ်ပါတယ်။ တက်ဆက်စ်ပြည်နယ်ဟျူစတန်မြို့မှာနေထိုင်သူမတ်ဘေးဘေးကတော့မြန်မာတန်ယုံကတက်မှတ်ထားတဲ့အစီအစဉ်တွေဟာမြန်မာနိုင်ငံသားတွေအတွက်အခက်အခဲရှိနေတာကြောင့်ရွေးကောက်ပွဲမှာမဲပေးခြင်းပေမဲ့လည်းမဲသွားပေးနိုင်တော့မှာမဟုတ်ဘူးလို့ပြောပါတယ်
။ကျမတို့ကတော့ဆက်ဆက်နဲ့အလျောက်လည်းခရီးရလည်းဝေးတယ်အလုံးလုံးရတဲ့ရက်တွေလည်းရှိတယ်။သွားပြဖို့ကအရန်ခက်ခဲပါတယ်။အစင်သိမ့်မပြေပါဘူး။လူတွေကလည်းစောင့်ဝင်းနေရေးကိုလုံးပန်းနေရတဲ့အတွက်ကြောင့်ခရီးရလည်းထောက်နေတဲ့အတွက်ကြောင့်ဘယ်လိုမှအစင်မပြေနိုင်ဘူးထင်တယ်။ဒီအတွက်ကြောင့်ဟိုမဲမသိတဲ့လူဆိုကျမတို့အရန်ကိုစိတ်မကောင်းဖြစ်နေပါတယ်ရှင့်။အခုတို့မဲပေးတဲ့စနေလှုပ်ထားတာအဝေးရောက်နေတဲ့လူတွေမဲပေးလို့မရအောင်လို့လှုပ်ထားတဲ့အစီအစဉ်ဖြစ်နေတဲ့ဆက်ကောင်တော်တော်ကြီးကွာခြားမှုတွေအများကြီးရှိပါတယ်။သူများနိုင်ငံဥရောပတို့ဒီအမေရိကတို့နဲ့ရှင်လိုက်လို့ရှင်ပေါ့နော်အများကြီးကိုကွာခြားပါတယ်
။ဒီလိုအစီအစဉ်မပြေမှုတွေရှိပေမဲ့လည်းအမေရိကန်အနောက်ဘက်ချမ်း Los Angeles မြို့မှာနေထိုင်သူမတ်အေးဆူဆွေကတော့မဲသွားပေးဖို့အစီအစဉ်ဖြစ်နေသူပါ။အဲလီမြို့မှာကောင်စစ်ဝန်ချုပ်ယုံကဘယ်နေ့မှမဲလာပေးရမယ်ဆိုတာကိုအကြောင်းကြားမလာသေးပေမဲ့နိုင်ငံသားတယောက်အခွင့်အရေးမဆုံးရှုံးကျင်တာကြောင့်မဲသွားပေးမယ်လို့သူကဆိုပါတယ်
။သူတို့ပြောတာတော့လျှို့ဝှက်မဲစနစ်ပေါ့နော်ဒီပမာပြရပုံစံအတိုင်းဆိုတော့ကျမသိသလောက်ကတော့လူကိုယ်တိုင်လာပြီးပေးရမှာပဲ။ဘာလို့လဲဆိုတော့သူတို့ကဒီလိုမျိုးစာအိတ်နဲ့လက်ခံပါလေတို့ဘာလို့များတို့မှ announce မလုပ်ထားတာ။လူကိုယ်တိုင်လာပေးရမှာပဲနော်။မလာနိုင်လို့ရှင်တော့ပေးဖို့အခွင့်အရေးနည်းမယ်လို့ကျမထင်တယ်။ကိုကပါတက်နိုင်ပါလဲနော်သူတို့ဒီစင်းမြေထုတ်ထားတယ်ဆိုဒီစင်းမြေအတိုင်းပဲလူကိုယ်တိုင်လာပြီးပေးရမှာပဲ
ဗီတနင်္ဂန်နော်တင်ဂမ်တက်ကသူမှာចောင်းတက်နေတဲ့ចောင်းသူမတ်ဟေမန်ကလည်းမဲပေးခြင်းပေမဲ့အခက်အခဲတချို့ရှိတာကြောင့်မဲပေးပြတော့မှာမဟုတ်ဘူးလို့ပြောပါတယ်
ဒီမဲမပေးခင်မှာဒီပုံစံ15ကိုဖြည့်ဖို့အတွက်ရောကိုနမဲရဲ့ကိုရဲ့ဒီမှတ်ပုံရင်းနံပါတ်တွေဒီလိုမျိုးတေးချတဲ့ information တွေရဖို့အတွက်မြန်မာနိုင်ငံကိုလှမ်းပြီးတော့လောက်ရတဲ့အခက်အခဲတွေလည်းကြည့်တာပေါ့နော်ပြီးရခါကျတော့မဲပေးချင်တယ်ဆိုလို့ရှိရင်ဒီလန်ဒန်မှာရှိတဲ့တန်ယုံကိုပဲသွားပေးရမယ်ဆိုတော့လန်ဒန်မျိုးမဟုတ်တဲ့တခြားမျိုးတွေမှာနေထိုင်တဲ့ဒီကျောင်းလူကျောင်းသားတွေဒါမှမဟုတ်လည်းတခြားအလုပ်လုပ်နေသူတွေအတွက်ကတော့အချိန်ခက်ခဲရှိတာပေါ့နော်ပြီးတော့ဒီသွားဖို့အတွက်ခီးကြီးတွေကရှိနေတာပေါ့နော်အဲ့လိုမှမဟုတ်ပဲနဲ့ပေါ့ဒီလိုမဲပေးဖို့စနစ်ကိုပေါ့နော်စားတိုက်ကနေတဆင်းထိပိတ်ပြီးတော့ပို့ပေးနိုင်မယ်ဆိုလို့ရှိရင်တော့ဒီဗြိတိန်မှာရှိတဲ့လူတွေအကုန်လုံးအတွက်ကအလုံးအဆင်ပြေပြေနဲ့မဲပေးနိုင်မယ်လို့ထင်တာပေါ့နော်အခုကျတော့အဲ့လိုမျိုးခွင့်ရမရှိတဲ့အခါကျတော့ကျမတို့ကမဲပေးချင်ပေမဲ့နန်းနန်းတန်ယုံထိသွားဖို့အတွက်ကကျတော့အဆင်မပြေတာမျိုးလို့အဲ့လိုတွေတွေ့ရပါတယ်ရှင
်ဂျပန်နိုင်ငံကတိုကျိုတန်ယုံမှာလဲအောက်တိုဘာ18ရက်နေ့ကျရင်မဲလာပေးကြဖို့မြန်မာပတ်စပို့ကိုင်းမြန်မာနိုင်ငံသားတွေကိုနှိုးဆော်ထားပါတယ်ကိုဖုံးမြင့်ထွန်းဟာမဲပေးခွင့်ပုံစံ15ကိုရှောက်ထားသူဖြစ်ပေမဲ့အခုချိန်ထိတန်ယုံကသူ့ကိုအကြောင်းပြန်ကြားလာခြင်းမရှိသေးပါဘူး။ဘယ်လိုအခက်အခဲတွေရှိနေသလဲဆိုတာနဲ့ပတ်သက်လို့သူကရှင်းပြပါတယ်
။အခွန်ဆောင်မှုနေတဲ့လူတွေကြတော့သူတို့ဥသာပါလဲအကြောင်းသားတွေရဲ့နောက်ပြီးတော့ဒီ work permit နဲ့နေတဲ့လူတွေကြတော့သူတို့မဲပေးဖို့အတွက်ဖောင်နေပါပြန်ပို့ပေးတယ်။နောက်ပြီးတော့ဒီကူလာမယ့်18ရက်နေ့ကြလို့ရှင်သူတို့တန်ယုံကိုလာပြီးတော့သူတို့ရဲ့အထောက်ထားရင်းနဲ့လာပြီးတော့မဲပေးလို့ရတယ်ဆိုတဲ့အကြောင်းတွေအကြောင်းကြားတာတွေရောက်တယ်။အခုကြားနေရတဲ့ခက်ခဲရတော့ကြာဥစားပါလေလူတွေကမဲပေးကျင်တယ်ဒါပေမဲ့ကိုနီးစရာမှာမဲုံနေမရှိရတဲ့ကြောင့်တကူတကလာပြီးမဲပေးရမယ်အဲ့အတွက်အချိန်နေပေးရမယ်နောက်ပြီးတော့သူတို့မဲတွေဟာတကယ်တန်ဖိုးရှိသွားတယ်ပဲဗမာပြည်ကိုရောက်ပါမလားဆိုရင်ဆိုရင်ပူပန်မှုတွေရှိတယ်နောက်သူတို့တကယ်မဲထည့်လိုက်တဲ့လူကိုတကယ်ရောမဲရမလားသို့မဟုတ်လို့ပဲပယ်မဲတွေဖြစ်မလားသို့မဟုတ်လို့ရှိရင်တော့ဒီဥစားပါလေဒီချက်ဖို့စီပဲဒီမဲတွေရောက်သွားမလားဆိုတဲ့ဆိုရင်ပူပန်မှုတွေတော့အများကြီးရှိတယ်ဗ
ျပြီးခဲ့တဲ့လလေလောက်တုန်းကဝါရှင်တန်ဒီစီမြန်မာတန်ယုံကထုတ်ပြန်ချက်အရအမေရိကန်နိုင်ငံတွင်ကြိုတင်မဲပေးခွင့်ပုံစံ15ရှောက်ထားတဲ့မြန်မာနိုင်ငံသားစုစုပေါင်း423ဦးသာရှိတယ်လို့ဆိုပါရယ်ခင်ဗျာ UA ကမကြခင်ထုတ်လွှင့်မဲ့အစီအစဉ်တွေမှာအင်္ဂါညဒရိုက်လေလိုင်းအစီအစဉ်နဲ့အတူအင်္ဂလိပ်သင်ခန်းစာကိုလည်းနားဆင်ရမှာဖြစ်ပါတယ်လိုင်းဒိုမီတာ3240 50တူအောင်ဤဖန်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း7နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီ season ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို bamis.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာမဆန်တော့ဂျိမနက်6နာရီခွဲရှိပါပြီ VOA American တန်ကဗိုဒူးနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိ line no meter 32 kHz 9325 line no meter 40 kHz 9433 line no meter 50 kHz 9999နဲ့ line lab meter 190တို့ကနေဆက်ပြီးတင်ဆက်နေပါတယ်အခုဒုတိယနာရီခွဲအတွင်းမှာတော့ကမ္ဘာမီဒီယာတွေတဲကမြန်မာပြည် American EDM 3အင်္ဂလိပ်သင်ခန်းစာနဲ့ဓာတ်ရိုက်လေ line အစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီမှာ2012ကနိုင်ငံတကာမှာလဲကျွန်တော်တို့မြန်မာနိုင်ငံပြည်သူကြောင့်လဲလို့ပြကြည်နေတဲ့အတွက်ကြောင့်အစိုးရဘက်ကတာစီပိတ်ပင်မှုတွေထိုက်တင်တော့တော်တော်ကိုရှော့ပေါက်ပေးခဲ့တာတွေ့ရပါတယ်။ဒါပေမဲ့2015ရွေးကောက်ပွဲမှာကကျွန်တော်တို့ပုံပုံရှုပ်ထွေးတဲ့မဲပေးပုံပေးနည်းတွေဟာပြည်သူလူထုကို
မကြခင်မှာဆွေးနွေးကြမဲ့အင်ကာညဓာတ်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေထဲမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီရအာဘော်နဲ့သတင်းဆောင်မတွေကိုကြားရပါမယ်။ကိုဇော်ဝင်းလှိုင်ကစူးစီးတင်ဆက်ထားတာပါ
အခုပထမဆုံးတင်ပြပေးနေတာကတော့ကပလန်ဥဆောင်တဲ့ ANSCN K နာဂတဘုံအဖွဲ့ခွဲကအိန္ဒိယတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တာကြောင့်အိန္ဒိယအစိုးရနဲ့ Access မွေပွားဥဆောင်တဲ့ ANSCN IM နာဂတဘုံအဖွဲ့အကြားဆယ်နှစ်ကြာတည်ရှိလာခဲ့တဲ့အပြစ်ခတ်ရဲ့စေသဘောတူညီချက်ပြတ်ပြားမဲ့အရင်းနဲ့ရင်ဆိုင်ရပုံနဲ့အစချီပြီးမြန်မာ in New Delhi's Naga Riddle မြန်မာနဲ့အိန္ဒိယအကြားကရှုပ်ထွေးတဲ့နာဂပြဿနာဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင်ဝတ်ဘီဟူစိန်က ipcs.org ဆိုတဲ့ငင်းချမ်းရေးနဲ့ပြည်ပကလေးလာရေးဌာနအွန်လိုင်းဝက်ဘ်ဆိုက်မှာရေးသားထားတဲ့ဆောင်းပါဖြစ်ပါတယ်။ ANSCNK အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်တခြားနာဂတဘုံအဖွဲ့နဲ့ရရှိထားတဲ့ငင်းချမ်းရေးပြက်ပြားမဲ့အရေးနဲ့ရင်ဆိုင်ရတဲ့အပြင်အိန္ဒိယမြန်မာဆက်ဆံရေးကိုပါချင်းချောက်လာနေတယ်လို့ဆိုပါတယ်။လက်ရှိမှာမြန်မာအစိုးရက NCA တနင်္ဂနွေအပြစ်ခရစေသဘောတူညီချက်ရနိုင်ဖို့စူးစမ်းဆောင်ရွက်နေတာမှာ ANSCNK အဖွဲ့ကလည်းအဲ့ဒီသဘောတူညီချက်မှာပါဝင်နိုင်ဖို့စူးစမ်းနေတာကြောင့်တကယ်လို့များ ANSCNK အဖွဲ့က NCA မှာလက်မှတ်ထိုးလိုက်နိုင်ရင်အိန္ဒိယကအရင်ကမကြာခဏလှုပ်ဆောင်ခဲ့ဘူးသလိုမြန်မာပိုင်နယ်ထဲဝင်ရောက်ပြီး ANSCNK အဖွဲ့ကိုတိုက်ခိုက်ဖို့အတွက်မြန်မာအစိုးရကအရင်လိုခွင့်ပြုတော့မှာမဟုတ်ဘူးလို့သုံးသပ်ထားပါတယ်။ဒီတော့တွင်အိန္ဒိယဝန်ကြီးချုပ် Narendra Modi အစိုးရက ANSCN IM အဖွဲ့နဲ့အပြစ်ခတ်ရစဲရေးအခြေခံမူပေါင်းသဘောတူညီချက်ကိုဩဂုတ်လ3ရက်နေ့ကလက်မှတ်ရေးထိုးလိုက်ပေမဲ့နာဂပြည်နယ်အတွင်းငြိမ်းချမ်းရေးရရှိဖို့ဆိုရင်နာဂပြည်နယ်အမျိုးသားဆိုရှယ်လစ်ကောင်စီလို့ခေါ်တဲ့ ANSCNK ရော ANSCN IM ပါနှစ်ဖွဲ့စလုံးပါဝင်မှဖြစ်နိုင်မယ်လို့ဒီကိစ္စကိုအနိကလေ့လာနေသူအားလုံးကသဘောတူထားကြတယ်လို့ဆောင်းပါရှင်ကဆိုပါတယ်။ဒီချိန်ထဲမှာပဲအိန္ဒိယနိုင်ငံနာဂပြည်နယ်အခြေစိုက် NMA လို့ခေါ်တဲ့နာဂမိခင်များအဖွဲ့ကကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံဘက်ကိုသွားပြီးမြန်မာနိုင်ငံသားခံယူထားတဲ့ ANSCNK အဖွဲ့ခေါင်းဆောင်ကပလန်နဲ့တွေ့ဆုံဆွေးနွေးဖို့အိန္ဒိယပြည်ထောင်စုဝန်ကြီးကခွင့်ပြုထားတယ်လို့ဆိုပြန်တဲ့အတွက်အိန္ဒိယဘုအစိုးရအနေနဲ့လေနံနှစ်ဖက်နင်းနေသလားဆိုပြီးမေးခွန်းထုတ်ဆရာရှိလာတယ်လို့ဆိုပါတယ်။ဒါကြောင့်လဲနာဂပြည်ပခါမှာအိန္ဒိယအစိုးရအနေနဲ့တိကျပြသားတဲ့မူဝါဒရှိမနေဘူးဆိုတာသိစာနေတယ်လို့ဆောင်းမရှင်ဝတ်စဘီဟူစိန်ကရေးသားထားပါတယ်။အပြည့်အစုံကိုတော့ www.ipcs.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
အခုဆက်ပြီးတော့ The Straits Times online စာမျက်နှာမှာဖော်ပြထားတဲ့ Election Fever in Myanmar ဆိုတဲ့မြန်မာနိုင်ငံကရွေးကောက်ပွဲရောဂါအကြောင်းဆောင်းပါရှင် Neymar's Ghost ရေးသားထားတဲ့ဆောင်းပါကိုတင်ပြပေးကြပါမယ်။ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုကချင်ပြည်နယ်မြစ်ကြီးနားမြို့ကိုရောက်လာမှာကြောင်းဒေသခံပြည်သူတွေကပူပြင်းတဲ့နေရှိန်အောက်မှာမော်တော်ဆိုင်ကယ်တွေကားရီနဲ့တဖုံခြေရင်တမျိုးတဖွဲဝဲရောက်လာနေကြတဲ့မြင်ကွင်းနဲ့အစချီပြီးဆောင်းမရှင်ကရေးသားထားပါတယ်စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုကိုလျှော့ချနိုင်ရေးစူးစမ်းလှုပ်ဆောင်ဖို့အတွက် NLD ပါတီအနေနဲ့လွှတ်တော်တွင်အမတ်နေရာအတက်နိုင်ဆုံးအများဆုံးရရှိနိုင်ဖို့လိုအပ်တာကြောင့်တိုင်းရင်းသားတွေရဲ့မဲဟာအရေးပါတဲ့အခန်းကဏ္ဍမှာရှိနေတယ်လို့ဆိုပါတယ်1990ခုနှစ်တုန်းကသူဒီဒေတာကိုလာရောက်တဲ့အချိန်ပြောင်းလဲမှုကိုလိုချင်တယ်လို့ရေးထားတဲ့စိုင်းပုတ်တွေကိုတွေ့ခဲ့ရပေမယ့်ပြောင်းလဲမှုဟာအဲ့ဒီအချိန်မှာမဖြစ်ခဲ့ကြောင်းဒါပေမဲ့ဒီတစ်ချိန်မှာတော့ NLD ကိုမဲပေးရင်ပြောင်းလဲမှုဖြစ်လာမယ့်အကြောင်းဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့သုံးရကြာခီးစဉ်တွင် လူလူကိုပြောကြခဲ့တာကိုကိုကာပြီးဆောင်းမရှင်ကရေးသားထားပါတယ်။ကချင်ပြည်နယ်အတွင်း NLD ပါတီကိုကိုစားပြုပြီးရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့လွှတ်တော်အမတ်လောင်းတွေနဲ့လည်းတွေ့ဆုံမေးမြန်းထားတာမှာဒေါအောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုအပေါ်ယုံကြည်ကြောင်းလွန်ခဲ့တဲ့260လုံးလုံးတိုင်းပြည်ခေါင်းဆောင်တွေကခင်နောက်ပြန်ဆွဲခဲ့ကြောင်းပြောကြတာတွေကိုလည်းဆောင်းမရှင်ဟာကိုကာဖော်ပြထားပါတယ်။ဒေသခံပြည်ခိုင်ပြိုးပါတီကလွှတ်တော်အမတ်လောင်းတွေကိုတွေ့ဆုံမေးမြန်းထားတာအပြင်အသက်69နှစ်အရွယ်ကချင်ပြည်နယ်ဒီမိုကရက်တစ်ပါတီခေါင်းဆောင်ဒေါက်တာတူးကြော်ကိုပြည်ခိုင်ပြိုးပါတီအကြောင်းမေးတာမှာတော့သူတို့ပါတီကိုဘယ်သူမှမဲပေးမှာမဟုတ်ဘူးလို့ပြန်လည်ဖြေကြားခဲ့ကြောင်းဆောင်းမရှင်နေမဂိုးစ်ကရေးသားထားပါတယ်။အပြည့်အစုံကိုတော့www.thestraitstimes.com မှာဖတ်ရှုနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနအီကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနအီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ VOA ရဲ့ဗိုလ်တူးနေမနက်ခင်းအစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာပါ။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာရအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်ကပို့ချပေးမှာဖြစ်ပါတယ်။
ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
in cahoots with
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက in အတွင်းမှာအထဲမှာ cahoots cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါတယ်။ပြင်သစ်လို့ cahoot ကတော့အင်္ဂလိပ်လေးလို့လုံးောက်ထေးပေးရပါတယ်။ in ကအထဲမှာဆိုတော့အင်္ဂလိပ်လေးထဲမှာပေါ့ရှင်တိအိမ်နဲ့နေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတည်တွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပယ်ကတော့ကျမတို့မြန်မာမှာတကြိတ်သေးကြညာရဲ့ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးချက်ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် The police and the drug dealers here work in cahoots.And they make a lot of money out of the drug trade.
ဒီမှာတော့ရဲနဲ့မူရစေးဖောက်ကားသူတွေဟာတကြိတ်တည်းတညံတည်းပဲမူရစေးရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
်။ The police and the drug dealers here work in cahoots and they make a lot of money out of the drug trade.
တကြိတ်တည်းတညံနေဆိုရင် idiom အသုံးရဘယ်လိုပြောမလဲ
in cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ခင်းနိုင်မှာဒေါ်လာလာတန်းကတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုအောင်လွင်ဦးကဆွေးနွေးတင်ဆက်တာဖြစ်ပါတယ
်တော်ရရှိမြခင်ဗျာမြန်မာနိုင်ငံရဲ့ဒီအချိုးပြောင်းတစ်ခုလို့တောင်ပြောနေကြတဲ့ရွေးကောက်ပွဲကိုလွတ်လပ်ပြီးတော့မြင့်မြတ်တက်ကျင်းပနိုင်မှုအတွက်ရွေးကောက်ပွဲကော်မရှင်ရဲ့အခမ်းအနားဘလောက်ထိအရေးပါသလဲတခါရွေးကောက်ပွဲကော်မရှင်ရဲ့အခုချိန်ထိဆောင်ရွက်ချက်တွေမှာရောအားရစရာအားမရစရာဘာတွေရှိနေသလဲဆိုတာကိုကျွန်တော်ဒီနေ့ညဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးအနေနဲ့ကတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့အခမ်းအနားနဲ့ပတ်သက်လို့ဆွေးနွေးတဲ့သူတွေရဲ့သဘောထားတွေကိုအချင်းယုံသိချင်ပါတယ်2010ရွေးကောက်ပွဲနဲ့2012ကြားပြတ်ရွေးကောက်ပွဲနဲ့ရှင်မယ်ဆိုရင်ဒီဒီချင်းရွေးကောက်ပွဲမှာကော်မရှင်ရဲ့ဆောင်ရွက်ပုံတွေဟာအရင်ရွေးကောက်ပွဲတွေနဲ့စာရင်ပိုပြီးတိုးတက်မှုတွေရှိလာပြီလားတိုးတက်လာတဲ့အရေးအယောင်တွေရောဘာတွေများရှိနေပြီလဲဆိုတာကိုကျွန်တော်ဒီဆွေးနွေးမဲ့ပုံကိုယ်ရဲ့အမြင်တွေကိုအရင်ကြားချင်ပါတယ်အရင်ဆုံးကတော့လွတ်လပ်မြတ်တဲ့ရွေးကောက်ပွဲစောင့်ကြည့်ကိုရဲက ထွေထွေတွင်းမှုဒေါ်စင်မာဦးအမည်ကိုကြားကြပါလိမ့်ခင်ဗျာဒေါ်စင်မာဦးတို့ဟိုအကဲခတ်ရတဲ့လောက်ပေါ့လေအရင်ရွေးကောက်ပွဲတွေနဲ့စာရင်ဒီရင်ရွေးကောက်ပွဲမှာကော်မရှင်ရဲ့စော်ရဲချက်တွေဟာဟိုတိုးတက်လာတဲ့အရေးအယံတွေတွေ့ရလားခင်ဗျာ
ဟုတ်ကဲ့ပါကျမတို့အနေနဲ့ပေါ့နော်ကျမတို့အဖွဲ့အနေနဲ့2030ကစပြီးတော့မှကျမတို့လုပ်ခဲ့တဲ့အတွေ့အကြုံကဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လောက်ဆောင်ခဲ့တဲ့လောက်ဆောင်ချက်တွေပေါ့ကော်မရှင်တွေရဲ့လက်ထက်မှာလုပ်ခဲ့တဲ့အချက်တွေကိုလုပ်ခဲ့တဲ့အစီအလာတွေကိုကျမတို့ကြည့်ရမယ်ဆိုရင်တော့ဒါဒီနှစ်ကတော့ခါတိုင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ခါတိုင်းကော်မရှင်အဖွဲ့ထက်ဆိုင်ရင်တော့ပို့ပြီးတော့မှတိုးတက်လာတယ်လို့ကျမတို့အနေနဲ့အကြံပြင်းတော့သုံးသပ်လို့ရပါတယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့အခုဒီနှစ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပြည်ထောင်စုအဖြစ်ကော်မရှင်အဖြစ်မှာဆိုလို့ရှိရင်ဒီနိုင်ငံသားအထူးသဖြင့် American ကအုပ်စုတွေကလည်းဒီဖြစ်စဉ်အပေါ်မှာပိုကောင်းတဲ့ဖြစ်စဉ်တစ်ခုနောက်ပြီးတော့ဤပညာပြည်ပြဝဝနဲ့လှုပ်ဆောင်နိုင်လို့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲကော်မရှင်အတွက်အထောက်ပံ့ဖြစ်ဖို့ဆိုပြီးတော့မှဝိုင်းဝန်းပြီးတော့ကူညီပေးတာတွေရှိတဲ့အတွက်ဒါပို့ပြီးတော့ကောင်းတယ်လို့တော့အကြံဉာဏ်အနေနဲ့ကျွန်တော်တို့ပြောလို့ရပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါမြန်မာစာနယ်ဇင်းတမကအဖွဲ့ကဥစော်တထွေလည်းရှိနေပါတယ်ဥစော်တထွေအမည်ရောပြောပါအောင်ခင်ဗျာဒီမီဒီယာအပိုင်းအနေနဲ့ကြည့်မယ်ဆိုရင်ရော2010-2012ကြားဖြတ်ရွေးကောက်ပွဲတွေနဲ့စာလို့ရှိရင်အခုဒီနောက်ဆုံးကျင်းပမယ့်ဒီ2015ရွေးကောက်ပွဲမှာဟိုကော်မရှင်ရဲ့ဆောင်ရွက်ချက်တွေကဟိုမီဒီယာအပိုင်းနဲ့ပဲပတ်သက်လို့ပဲဖြစ်ဖြစ်ပေါ့နော်ကျန်တဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်တိုးတက်တဲ့လက္ခဏာတွေတွေ့ရလားခင်ဗျာ
ဟုတ်ကဲ့2010ရွေးကောက်ပွဲမှာကကျွန်တော်တို့ဒီမီဒီယာဘိုင်းနေနဲ့ကရွေးကောက်ပွဲကော်မရှင်ကိုတော့လကောင်းဒါမှမဟုတ်ရွေးကောက်ပွဲကိုတော့လကောင်းကျွန်တော်တို့ကပုံဝင်နေနေဖြေသားလို့မရပါဘူးအဲ့တော့ပြည်သူကိုလည်းဒီရွေးကောက်ပွဲနဲ့ပတ်သက်ပြည်သူလို့ဟိုရှင်းပြလို့မရပါဘူးအဲ့တော့ကြောင့်အဲ့ဒီတော့ကဒီကော်မရှင်ရဲ့အနေထားကဖွင့်လင်းမြင်သာမှုရှိရတဲ့အဲ့ချင်းကကော်မရှင်ရဲ့လုံဆောင်ချက်တရားဘယ်ရည်မှားတယ်ဘယ်ရည်ပန်းတယ်ဆိုတာကိုပြည်သူတွေအနေနဲ့ဒီဟာကိုသိသိချာချာအကျဖြတ်ခွင့်ရခဲ့ကိုစပါတယ်နောက်တစ်ခုကကျွန်တော်ကိုယ်တိုင်လည်းအဲ့ချိန်မှာထောင်ထဲမှာပဲရှိနေတဲ့ကြောင့်2010ရွေးကောက်ပွဲကမြို့တို့မြို့ပုံပြီးဆုံးသွားတယ်လဲဆိုတာကိုလည်းကျွန်တော်အနေနဲ့ကိုရီးကြုံခဲ့ခြင်းမရှိပါဘူး။သို့တော့2012ကြားပြတ်ရွေးကောက်ပွဲဟာကျွန်တော်တို့ဒီနိုင်ငံတကာအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြောင်းလဲမှုတွေကိုထောက်ခံပြီးတော့ပုံမူပြီးတော့ဒီစီးပွားရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးဖို့နဲ့ပုံမူပေါင်းဆောင်ဆောင်ရွက်လာဖို့အတွက်မြန်မာအစိုးရကြိုးစားခဲ့တာရှိပါတယ်။အထူးသဖြင့်ကတော့အတိုက်ခံအင်အားစုတွေကိုသို့တော့ဝင်ဝိုင်းနဲ့ရောက်ရှိဖို့အတွက်2012ရွေးကောက်ပွဲကိုတော့သတင်းမီဒီယာတွေကိုလည်းလွတ်လွတ်လပ်လပ်ရေးခွင့်ပေးပြီးတော့ကျွန်တော်တို့ဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့အနိုင်ရှုံးနဲ့ပတ်သက်ပြီးတော့လည်းပုံဝင်လင်းလင်းပြပြတတ်တောင်းရခဲ့တယ်လို့ယူဆပါတယ်။ဒါကြောင့်လည်းပြည်သူလူထုကကျွန်တော်တို့ဟိုတခဲနဲ့မဲထည့်ခဲ့တဲ့အတိုက်ခံဒီမိုစီသင်အားစုတွေကနေပြီးတော့ကျွန်တော်တို့ရာခိုင်နှုန်းပြည်ပြီးပါအနိုင်ရခဲ့တာကိုတွေ့ရပါတယ်။ဒါပေမဲ့အဲ့ဒီကြားပြရွေးကောက်ပွဲကအခြေအနေအား2015ရွေးကောက်ပွဲအခြေအနေနဲ့ပုံသဏ္ဍာန်တူလို့နိုင်ငံရေးကျန်ပိုခြင်းနဲ့မတူပါဘူး။ဒီမှာ2012ကနိုင်ငံတကာမှာလည်းကျွန်တော်တို့မြန်မာနိုင်ငံပြည်ပြောင်းလဲမှုကိုကြားကျင်တဲ့အတွက်ကြောင့်အစိုးရဘက်ကတာစီပိတ်ပင်မှုတွေထိုက်တင်တဲ့လောက်တော်တော်ကိုရှော့ပေါက်ပေးခဲ့တာတွေ့ရပါတယ်။ဒါမဲ့2015ရွေးကောက်ပွဲမှာကကျွန်တော်တို့ပုံပုံရှုပ်ထွေးတဲ့မဲပေးပုံပေးနည်းတွေဟာပြည်သူလူထုကိုစူဝေပေးပါတယ်။နောက်တစ်ချက်ကကျွန်တော်တို့မဲစင်းမှားရင်းမှုတွေအားလည်းဟိုနိုင်ငံတကာကအကူအညီပေးတယ်ပဲဖြစ်စေကျွန်တော်တို့အကြက်ပြအဖွဲ့တွေမျိုးပဲအကြက်ဖြတ်ပြီးဖြစ်စေကျွန်တော်တို့မှားရင်းမှုတွေအားရှိနေတယ်ပဲဖြစ်ပါတယ်ဒီမှားရင်းမှုတွေကိုကျွန်တော်တို့ဒီရွေးကောက်ပွဲကျင်းပဖို့ဆလတ်ကြော်ကြံခဲ့တဲ့အတွင်းမှာအချိန်မီကျွန်တော်တို့ပြည်စင်နိုင်ခြင်းမရှိဘူးဆိုရင်တော့ရွေးကောက်ပွဲရလဒ်တွေအားပြည်သူလူထုပျော်လင့်ထားတာနဲ့ကြောင်းပြန်ဖြစ်သွားနိုင်ပါတယ်အထူးသဖြင့်ကတော့မဲစင်းမှားရင်းမှုနဲ့မဲပေးမှုစိတ်ဝင်စားခြင်းအားကျွန်တော်တို့ရဲ့နိုင်ငံရေးကျွန်တော်တို့အခြေအနေကိုကျွန်တော်တို့ဟိုခံမှန်းထားတာနဲ့ကြောင်းမြန်ဖြစ်စေ။ဒါကြောင့်မလို့နိုင်ငံသားတိုင်းဟာမဲပေးခွင့်ကိုမဆုံးရှုံးဖို့နဲ့ကိုယ့်ရဲ့ဒီမဲဟာမှန်မှန်ကန်ကန်ဖြစ်ရလားဆိုတာကိုကျွန်တော်ကြီးဖို့လိုအပ်တယ်။မှန်ပါတယ်။သို့တော်လည်းပဲဒီလိုမျိုးနိုင်ငံသားတွေကကိုယ့်ရဲ့မဲကိုကြီးအလွယ်ကူကြီးဖို့နဲ့ကိုယ့်ရဲ့မဲမဆုံးရှုံးဖို့အတွက်ကိုကျွန်တော်တို့ဒီလိုမျိုးထုတ်တဲ့ဟာတွေမှာရုပ်ဝဝကော်မရှင်ကပုံမူပြီးတော့ဒီလိုရတဲ့တောင်းတတာဖြစ်တဲ့နီလန်းတွေကိုသုံးသွဲရပါပြီ
။ဟုတ်ကဲ့ခင်ဗျာ။အခုကျွန်တော်ဒီရွေးကောက်ပွဲစောင့်ကြည့်အခက်အခဲဘက်တစ်ခုဖြစ်တဲ့မြန်မာ Institute for Democracy ရဒါရိုက်တာဦးအောင်စိုးမင်းလည်းရှိနေပါတယ်။ဦးအောင်စိုးမင်းရဲ့အမြင်ကိုလည်းဆွေးနွေးပေးပါအောင်ခင်ဗျာ
။ဟုတ်ကဲ့။ရွေးကောက်ပွဲကော်မရှင်အခမ်းအနားကတော့ကျွန်တော်တို့ရဲ့အမြင်မှာရွေးကောက်ပွဲတစ်ခုလုံးကတော့အရေးပါလို့ဖြစ်တယ်ပေါ့နော်။ဒီကဒီလုပ်ငန်းရှင်တွေကိုဒီအဆအပါလေးအဆုံးထိထိုင်အောင်ပေါ့တဲ့ပေါ်ပြရမယ်။ဒါပေမဲ့ကျွန်တော်တို့ရှေ့မှာတမိုင်းရောက်6မှာဖြစ်ခဲ့တဲ့ရွေးကောက်ပွဲရဲ့လုပ်ငန်းရှင်တွေလေ့လာကြည့်တဲ့အခါမှာအရှိန်အထောက်အကူရုပ်ောက်ွယ်တဲ့ဒီအစင်ထားတဲ့ပုံစံလေးနဲ့လုံးဝအုပ်ုံမရှိအောင်ကြည့်ရပါလိမ့်မယ်။ပထမဆုံးအချက်အနေနဲ့လက်ဖြင်းပြုပြီးလေဆိုတဲ့အပိုင်းပေါ့ အရင်တော့ရွေးကောက်ပွဲကတောက်လျှောက်မဲချင်းကြည့်ကြည့်ရဲဆိုတာလည်းမရှိခဲ့ဘူးမဲချင်းကြည့်ရဲဆိုတာလည်းမရှိခဲ့ဘူးအခုချိန်ကျမှမဲချင်းကြည့်ကြည့်ရဲမဲချင်းကြည့်ရဲအာဒီလူလူကမဲချင်းကိုသွားကြည့်ရမယ်ဆိုတာလည်းဖြစ်လာတယ်အဲ့ဒီခါမှာအခုလမီဒီယာတပြောင်းလဲပြောင်းလဲနေတယ်ဝိညာဉ်ခေါင်းကြတဲ့ဒေသတွေမှာမဲချင်းကြည့်လို့ဆိုတာခိုက်ခဲနေဖြစ်နိုင်တယ်နောက်ပြီးတော့မြန်မာလူကြီးညာတာဖြစ်တဲ့ဆိုတာသမတက်တဲ့အဲ့မြန်မာသမတက်တဲ့အဲ့ဒေသတွေကသူတို့ကလည်းအခက်အခဲဖြစ်နိုင်အဲ့ဒီခါမှာသူတို့နာမည်ကမဲချင်းမှာပါသလားမပါဘူးလားသို့မဟုတ်နာမည်ကြီးထပ်နေကြလားအဲ့လိုမျိုးမဖြစ်တာရှိနိုင်တယ်ပေါ့နော်အခုချိန်မှာရန်ကုန်မြို့ပေါ်လူနေရာမျိုးမှာမလူကြီးရောက်တဲ့နာမည်ဟာမဲချင်းနဲ့မှာသခါသုံးပါပါတာမျိုးရှိနေတယ်အဲ့ပထမတစ်ချိန်ကနာမထုတ်ပြန်တယ်စံဝတ်သွားရင်သိရတယ်ပြင်ဆင်ရတယ်လို့လည်းနောက်တစ်ချိန်ထပ်ပါတယ်အဲ့တော့ဒီလုပ်ငန်းရှင်အောင်မှတန်ကန်မလုံးနိုင်သေးတဲ့အချိန်မှာကျွန်တော်တို့ကဒီရောက်ပဲလုပ်ငန်းရှင်ကြီးတစ်ခုလုံးကိုဒီလောက်ကြီးရောက်ပဲကော်မရှင်ကအနည်းငယ်ရတဲ့ ECB မှန်မှန်ကန်ကန်လုပ်နိုင်ပါမလားဆိုတာတနည်းအဖြစ်ပွဲဖြစ်ပါတယ်။နောက်တစ်ချက်ကမဲပေးပိုင်ခွင့်ရှိသူတိုင်းကမဲအမှန်တကယ်ပေးဖို့ရဲ့နောက်ကမဲပေးပိုင်ခွင့်မရှိသူတွေဈေးဝင်ပေးသွားမှဆိုရရဲ့ကျွန်တော်ဆိုရည်လေးရပါတယ်။လင်းချင်းထဲမှာမပါအဲခါသုံးကပါနေတဲ့သူကသူကိုယ်တိုင်ကတော့ဒီချိန်ပဲမဲပေးလို့ရမှာဖြစ်ပေမဲ့အခြားသူတယောက်ကဒီနေ့မဲဒီဘုံကအလွယ်သုံးသွားလို့သွားနိုင်မှာလည်းရှိတယ်။ဒီတော့ရုပ်ောက်ဘောင်ရှင်ကိုလည်းသူကသူ့ရဲ့လုပ်ငန်းရှင်တွေကိုစနစ်ကြစီမံခန့်ခွဲမှုမရှိတဲ့အခါမှာအဲဒီမှာတင်းချိလိုက်ဟုတ်ဒီမှာတင်းချိလိုက်ဆိုတော့လက်ရှိပြုလုပ်တဲ့အချိန်မှာဘုရားရှိနေရတယ်။ခဏရဲ့အတွင်းနဲ့ကတ်မယ်ပြီးသွားလို့ရှိရင်ဘယ်ချိန်လောက်မှလည်းချိလို့ရမယ်။နောက်ဒီချိန်မထုတ်ပြန်လို့ဘူးသတိနဲ့အဲ့လိုမျိုးရှိနေရတယ်။ဒါပေမဲ့အခုကျတော့ဆက်ပြောပြတယ်ရုပ်ောက်ဘောင်ကြီးတဲ့အချိန်မှာလက်ရှိနောက်ကဆက်ပြီးလို့ဆိုတာဖြစ်လာတယ်။ဒါဆိုသူ့ procedure တွေမှာကိုကစနစ်ကြမရှိတာဖြစ်တဲ့အတွက်လုပ်ငန်းရှင်ဒီလိုကိုစနစ်ကြလုံနိုင်ပါမလားဆိုတာတကယ်ဖြစ်ပေါ်နေတာရှိပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကျေးဇူးတင်ပါတယ်ကျွန်တော်တို့ခုဆွေးနွေးမဲ့တော်တာရှင်တွေလည်းလေးလိုက်မှမှာရောက်နေပါတယ်အရင်ဆုံးကတော့ဒီရွေးကောက်ပွဲစောင့်ကြည့်တဲ့ကိစ္စတွေမှာပါဝင်ဆောင်ရွက်နေတဲ့လူငယ်တူဖြစ်တဲ့ကိုဆောင်ခါကိုအလဲပေးချင်ပါတယ်ကိုဆောင်ခါဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဒီလက်ရှိဒီကောက်ပွဲကော်မရှင်နဲ့ကျွန်တော်တို့ပြောရမယ်ဆိုရင်တော့အဲ့ဒီပြင်ကျွန်တော်တို့လက်ရှိလုပ်နေတဲ့ကမ်ပိန်းတွေကရှိပီတာလှိုင်တာရမှော်ပြီးဒလာဘတ်တွေကျွန်တော်ကြောက်ဖြစ်တယ်ဆိုတော့အဲ့ဒီဘက်မှာရှိတဲ့ကျူးကျော်တွေနဲ့အဲကျူးကျော်လို့ဒီပြောထားတဲ့လူတွေနဲ့ဒီတော့ဒီလက်ရှိပြည်တွင်းရှိကြောင်းလူသမားတွေရဲ့အဲမေဒီပိုင်ခွင့်အရန်ကိုဆွေးနွေးကြတဲ့အခြေအနေရှိပါတယ်။အဲအဲ့တော့သူတို့ကတော့ဘယ်လိုလဲဆိုတော့ဟိုသူကနေရီရလာတယ်ဒီပါလို့လို့တယ်။ဒါပေမဲ့ဟိုသူတို့ရဲ့နားချိန်ကတင်းကြီးမနေပဲရှိရပေါ့။ဆိုတော့အဲ့တင်းကြီးမနေမှာသူကမေရှင်တွားကြည့်ကြဖို့ပြောရဲခံပါလေ။သူကအဲ့ဒါကိုလုံးဝစိတ်ဝင်စားမှုရှိမနေဘူး။စိတ်ဝင်စားအောင်လေယူကောက်ဘွေးကော်မရှင်ကလှူဆောင်တာကျွန်တော်လုံးဝမတွေ့ရဘူး။သူပြင်အဲလှိုင်းတရားမှာရှိတဲ့ခွင့်ရက်ကတရက်ကလုံးဝပြင်းပြီးမှတမ်းစစ်တော့အဲဒီတော့ကျွန်တော်တို့ရှိပြည်တော်မှာရှိတဲ့73ရက်ကမှာဆိုရင်အဲကျွန်တော်တို့လက်တွေ့ပိုင်ခွင့်ရှိတဲ့လူကဟိုကတိတ်နဲ့300လောက်ရှိတယ်။အဲ့ဒီမှာဟိုဟာဟိုရှေ့ပြောင်းပြီးတော့အဲ့လိုမျိုးအေရင်းနဲ့နေထိုင်တဲ့လူကဟိုဟာရှိတယ်။9000ပေါ့။နော်9000ပေါ့။9000ရှိတယ်။9000ရှိတယ်။ဟိုဟာကျတော့တကယ်လေဟိုပုံစံ6ချက်6မြင်းအောင်6နဲ့အဲအေရင်းဟိုဟာတကောင်ချင်းနဲ့နေပြီးတော့ပေါ်မဲပေးခွင့်ရှိတဲ့လူက6000ကျော်ပဲရှိတယ်။အဲ့တော့အေဂျင့်နဲ့နေတဲ့လူကဒီဘက်ဒီမှာတော်တော်များတယ်။အဲ့တော့ဒီဆယ်ရက်ဒီတရက်ကနေဆယ်ရက်အတွင်းသာသူတွေကသူတို့ရဲ့မဲပေးခွင့်အတွက်မတင်နိုင်ခဲ့ဘူးဆိုရင်ဒီမှာဒီမှာရှိတဲ့လူတော်များများဟာမဲပေးခွင့်ကိုဒီတိုင်းဆုံးရှုံးရမှာဖြစ်တယ်ပေါ့။ဆိုတော့ဟိုကျွန်တော်တို့လက်ရှိလိုအပ်မှာကဘာလို့လဲဆိုတော့ရုပ်ဝေကွန်မရှင်အနေနဲ့သူတို့ကိုထပ်ပြီးတော့အလန်းမလုပ်ချင်တာဟိုအဲ့တော့ကောင်းကင်အလုံးမလို့ဘူးလို့ကျွန်တော်ယူဆနေပါတော့။အဲ့ဒီသူအတွက်ပေါ့။အားကြမ်း။အဲ့ဒါကိုကျွန်တော်ပြောတင်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီထိုင်းနိုင်ငံကဥတန်းထွန်းလဲလေးလိုက်မှမှာရောက်နေပါတယ်။ဥတန်းထွန်းရဲ့ရှေ့မှာကျွန်တော်တို့ဆွေးနွေးသွားကြတဲ့ကိစ္စတွေလည်းကြားမှာပါ။ဥတန်းထွန်းလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့။အဲကျွန်တော်ဆွေးနွေးချင်တာကဟိုရွေးကောက်ပွဲကော်မရှင်ကအခုမြန်မာနိုင်ငံမှာရှိတဲ့ငွေငွေနိုင်ငံအားလုံးအပေါ်မှာရှားပိုင်ခွင့်ကိုဒီကောက်ပွဲကော်မရှင်နဲ့နောက်နေကြကြဖြစ်စီအောင်လုပ်နေတဲ့ပုံစံမျိုးကိုကျွန်တော်ကြားသိနေရပါတယ်။ဒီကောက်ပွဲကော်မရှင်ဆိုတာကဒီပြည်သူတွေကိုရွေးကောက်ပွဲမှာပါဝင်ဖို့ဒီကောက်ပွဲကိုရည်တည်ခွင့်ရအောင်သူကကြံစီပေးရမယ့်ကိစ္စဟာကနောက်နေကြကြဖြစ်စီအောင်လုပ်နေတဲ့ပုံစံမျိုးတွေတူနေတယ်ခင်ဗျာ။အဲ့ဒီကြောင့်ကျွန်တော်တို့ဒီရွေးကောက်ပွဲကော်မရှင်ကြီးအခုလုပ်နေတဲ့လုပ်ရည်ကြီးဥပမာအားဖြင့်ကျွန်တော်တို့ကရက်ွက်ဆယ်မူးယာယီမူးရှိတယ်အဲ့ဒီရက်ွက်ဆယ်မူးယာယီမူးကတိတိကျကျမိနဲ့ချပြီးတော့ကောက်ခိုင်းတယ်ဆိုလို့ရှိရင်ပြီးပြည့်စုံတဲ့ဟာကိုရှုပ်ထွေးမှုဖြစ်အောင်တင်ပြန်ဖန်ပြီးနေတယ်လို့ကျွန်တော်အဲ့လိုယူဆပါတယ်ခင်ဗျာ
အဲ့
ဒီကြောင့်ဒီရွေးတော့ဝဲကော်မရှင်ကြီးဒီမှာနိုင်ငံလူနိုင်ငံသားတွေအခွင့်အရေးကိုနောက်နေအောင်ကြံ့ကြအောင်ပြသအောင်လုပ်နေတဲ့အချိန်မှာလက်ရှိရွေးတော့ဝဲဝင်တဲ့ပုဂ္ဂိုလ်တွေကလည်းဒီကော်မရှင်ရဲ့လိုရအပေါ်မှာကျွန်တော်တို့အနေနဲ့
ကျွန်တော်တူဦးချင်းအင်ဂျင်ပြောရင်တော့တရားဆွဲတင်နေဆွဲရမှာပဲဒါလက်ရှိပါတီမှာရှိတဲ့ပုံစံတွေရဲ့အလုပ်လို့ကျွန်တော်အဲ့လိုယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒီမှာတော်တက်ရှင်ရဲ့ဘေးစာတချို့လည်းဒီနေရာမှာဖော်ပြပေးခြင်းပါတယ်အရင်ဆုံးကတော့ဥလာထွန်းတကုံမျိုးတစ်ခဲ့ပေးစာကိုကျွန်တော်ဖော်ပြခြင်းပါတယ်မတ်တန်ကြီးထိုင်ကျေးဇူးပြုပြီးဖတ်ပြပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်စစ်မှန်တဲ့အပြောင်းလဲကိုပြည်သူလူထုမူးချမသွေးလိုချင်ချောင်းပြဖို့နိုဝင်ဘာ8ရက်ရွေးကောက်ပွဲကြီးဟာနိုင်ငံနဲ့ပြည်သူအတွက်သေရေးရှင်ရေးလို့အားလုံးကခန်းစားနားလည်နေကြပါတယ်ပြည်သူလူထုကတော့ငြိမ်းချမ်းသာယာအေးချမ်းစွာတရားမျှတစွာနဲ့ပြောင်းလဲကျင်တာပါနိုင်ငံတကာကငွေအားနည်းပညာအားတွေနဲ့ရှော့ရှော့ရှူရှူဖြစ်စေချင်တာလည်းအသေးအချပါ88နောက်ပိုင်း90ရွေးကောက်ပွဲကစပြီး2008ဆန္ဒမဲပေးပွဲ2010ရွေးကောက်ပွဲကြီးတွေကပြည်သူလူထုစံတာကိုတရားမျှတအေးချမ်းစွာရွေးချယ်ဖော်ပြမပေးခဲ့တာအထင်ရှားမျက်ဝါးထင်ထင်တွေ့မြင်ခံစားခဲ့ကြပြီးပါပြီအခုရွေးကောက်ပွဲမှာလည်းစာလုံးရေးစမဲစင်းကနေစနေပါပြီကျွန်တော်တို့နိုင်ငံမှာဒီစီးရင်လေးကောင်းကောင်းမွန်မွန်မှန်မှန်ကန်ကန်မလုတ်တက်မလုတ်နိုင်လို့မဟုတ်ပါဘူးရှင်းရှင်းပြောရင်လိမ်ဖို့ညစ်ဖို့စတင်အချက်ပြလိုက်တာပါလို့ရည်ထားပါတယ်ရှင်
โอเคเจซูပါခင်ဗျအဲ့တော့အခုချိန်ထိတော့ဒီကော်မရှင်ရဲ့ဆောင်ရွက်ချက်မှာကျွန်တော်တို့ကြားနေရတဲ့အဝေဘန်ခံရဆုံးကိစ္စတော့ဒီမဲစင်းနေအမှားမှအရင်ရင်ဖြစ်နေတဲ့ကိစ္စလို့ပြောရလိမ့်မယ်ထင်ပါတယ်အခုလောလောဆယ်တော့ကျွန်တော်ဥကျော်လင်းသူရှင်းနေတူလည်းဖြစ်ပါတယ်ဥကျော်လင်းဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ဗျာအခုရွေးကောက်ပွဲကဘယ်လိုဖြစ်လဲဆိုတော့2008ပြည်သူ့ဝန်ကြီးချင်းခံတယ်အဲ့ဒီကအစားစိတ်ပြစရာပေါ့ဟိုရွေးကောက်ပွဲကော်မရှင်ကကြီးလိုက်ပြန်တော့လေကျွန်တော်တို့ဟိုဘိုးဘိုးဆိုတဲ့သူချင်းလို့ပေါ့ဗျာအဲ့ဒီအပြင်ကတော့အပြိုဆိုးဆိုတာကျွန်တော်တို့ဒေါ်လီပါတီမမရင်ဆိုခဲ့တာလိုပဲဟိုသူပြောလို့နေနာမည်ပုံပေါ်တဲ့အပြင်ကျွန်တော်တို့ထပ်ပြီးတော့ပြောမယ်ဆိုလို့ရှိရင်တော့ဗျာဒီဟိုဒီဒီဦးအောင်ပဲပြောတော့တယ်လိုပဲရှင်းတော့သူတို့ရှော့အောင်လုပ်လိုက်တယ်ရှော့မယ်ရှော့အောင်လုပ်လို့မပြန်ပြင်းမယ်အဲ့လိုပြင်းရင်တော့ပညာရှိဒါပေမဲ့ကျွန်တော်ခုထိုက်ကြည့်တော့အခုဒုတိယအကြိမ်အထိပြန်ပြင်းတာသိမတွေ့ရသေးဘူးဆိုတော့ရုပ်တော့မပြင်းတော့သူတို့ရလက်တွေမှာသူတို့လိုသလိုပြင်းတဲ့ပုံတွေ့နေရတယ်ဗျာအဲ့တော့ဒါကဒါလူရှိဒီလောက်ထိဟိုလိုဒီတော့ဖေဗာလိုပေါ့ဗျာအရေးယူတဲ့အဖို့ကြီးရရှိတာမဟုတ်တော့ကျွန်တော်တို့ဒီမှာကတော့ထိနှိုင်းသူတို့လက်ခုပ်တွေဖြစ်တော့30ရာခိုင်နှုန်းပဲအမခန့်နဲ့ဆိုတဲ့ကတော့ကျွန်တော်ကကြမ္မာလေးကဆုံးဖို့လို့ပဲရှိပါတယ
်ဟုတ်ကဲ့
ဒါပေမဲ့တိုင်းပြည်ကလည်းစိတ်ဝင်စားစွာကြိုးစားနေတဲ့အတွက်ကြောင့်ကျွန်တော်ကတော့ဟိုဗာလိုပေါ့ဗျာအခုရုပ်ကုန်ဝင်တဲ့သူတွေလည်းတော်တော်လေးကိုကိုကျင်းစားပြီးတော့သူတို့လည်းကျွန်တော်အားပေးကြပါတယ်ဒါပေမဲ့လည်းဒီအထက်ကဒိုင်လူကြီးလုံးမဲ့ကျွန်တော်ကကော်မရှင်ကိုဆေးပြေစီအောင်ဆိုတော့ဝေးကျွန်တော်မိုက်ချပြူရှင်ပါတယ်ဆက်ပါ
ဟုတ်ကဲ့ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ဥစော်တထွေးကိုလည်းအလှည့်ပေးခြင်းပါတယ်ဥစော်တထွေးအနေနဲ့ဘယ်လိုမြင်လဲခင်ဗျာအခုဒီကော်မရှင်မှာဒီအဝေးဘန်အခမ်းအနားဆုံးကိစ္စဖြစ်တဲ့ဒီမဲစင်းနေအမှားမှရင်ရင်ကိစ္စတွေကအခုအချိန်ရတော့တိတ်မကြံဘူးဒါပေမဲ့ဒီကြားထဲမှာဒါတွေတက်နိုင်များပြင်မယ်ဆိုရင်ပြင်နိုင်တဲ့နည်းလမ်းဘာတွေများမြင်မိလဲ
2008ဖွဲ့စည်းရုံးချင်အားဥတွေကိုအတီးပြို့အဆုံးတော်တော့ဒီပေါက်ဝဲကော်မရှင်နဲ့ဒီမဲယုံနေရာအရန်တက်ကြွတော့အခုလောက်တာတွေကတချို့ဟာတွေမှာတက်ကြွမှုရှိပါဘူးဥပပေါင်းမှုအားနဲ့တော့တွေ့ရပါတယ်အထူးသဖြင့်ကတော့နေရာမြို့တက်တကူကမြို့တက်တကူပြောင်းနေပြီးသားစုကမဲစင်းရနှစ်နေရာမှာပါတယ်အဲ့တော့အဲ့လိုမဲစင်းနေရာမှာထည့်ရင်တံငွေသသိန်းသို့မဟုတ်ထောင်တန်းတစ်နှစ်သို့မဟုတ်ပြစ်တံနေရာလို့ချခံနိုင်တယ်ဆိုတော့ဒီမိသားစုကရှေ့ပြောင်းရတဲ့နေရာဟောင်းကမဲစင်းကိုသွားရောက်ပဲဖြစ်တယ်ဆက်ဖြတ်ဖို့တောင်းဆိုရဲအဲ့ကမှပူပေါင်းဆောင်ရွက်မှုကစစ်တက်ကြောကြမရှိဘူးအစစ်စစ်ပရိုစီဂျာတွေကိုပြောတယ်ဒါကြောင့်မလို့ကျွန်တော်တို့ကဒီရွေးကောက်ပွဲကော်မရှင်ကတကယ်ဆွမ်းဆောင်ရင်ညံ့နေလားဆက်ဆောင်ရင်လျှော့ချတာလားဆိုတော့မော်နီတာရင်းကျွန်တော်တို့လုပ်ရမယ်မီဒီယာရဲ့တာဝန်ကဒါမှတရားမျှတတယ်တရားမျှတဖို့ဆိုတဲ့အဖြေကိုထုတ်ပေးနိုင်မှာဖြစ်ပါတယ်မဟုတ်ရင်တော့ကျွန်တော်တို့ကခုနဒီရှုပ်ထွေးမှုတွေကနေပြီးတော့မှနိုင်ငံရေးအရာဖြေတွေပြောင်းပြန်ပြောင်းလဲသွားနိုင်တဲ့ဆက်ရောက်မှုကိုကြုံတွေ့ခံစားရမယ်
โอเคအခုလို့ပါဝင်ဆွေးနွေးပေးတဲ့ပုဂ္ဂိုလ်ကြီးအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးဖို့ကမ်းလှမ်းထားရင်မယ်လေကျွန်တော်အချိန်မရတဲ့အတွက်မထည့်သွင်းနိုင်တဲ့ပုဂ္ဂိုလ်ကြီးလည်းနှူးညွတ်တောင်းပန်ရပါတယ်ခင်ဗျာ
ကိုအောင်လွင်ဦးတင်ဆက်သွားတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါ VOA American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။အာဖဂန်နစ္စတန်နိုင်ငံညီညာရေးနဲ့တာယာဝါပြောရေးအတွက်အလုံးညီညီညွတ်ညွတ်ပူးပေါင်းဆောင်ရွက်ဖို့ပန်းနိုင်တရက်ကိုအကျဉ်း90မြောက်ကုလသမဂ္ဂအထွေထွေညီလာခံကာလအတွင်းစက်တင်ဘာလ26ရက်နေ့တုန်းကချမှတ်နိုင်ခဲ့ကြပါတယ်။ဒီသမိုင်းဝင်ညီညွတ်မှုမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတရုတ်နိုင်ငံသားရေးဝန်ကြီးဝန်ယီနဲ့ကျန်းနိုင်ငံပေါင်း20ကျော်တို့ကအရာရှိကြီးတွေဟာအာဖဂန်နစ္စတန်နိုင်ငံအုပ်ချုပ်ရေးအကြီးအကဲဒေါက်တာအဗ္ဒူလာနိုင်ငံရေးဝန်ကြီးဆလဟူဒင်ရာဘာနီတို့နဲ့အတူဆက်လက်ပံ့ပိုးထောက်ခံသွားဖို့နဲ့ဒေသတွင်းပူးပေါင်းဆောင်ရွက်ဖို့အတွက်ပူးတွဲတာဝန်ယူခဲ့ကြတာဖြစ်ပါတယ်။စက်တင်ဘာ28ရက်နေ့ကကွန်ဒူးစ်ကိုတာလီဘန်တွေထိုးစစ်ကြီးဆင်ခဲ့တယ်လို့ကြီးမားတဲ့စင်ခေါ်မှုတွေနဲ့အ အာဖဂန်မျိုးသားညီညွတ်ရေးအစိုးရရင်ဆိုင်နေရတဲ့အချိန်မှာနိုင်ငံတကာအကူအညီတွေကြောင့်အာဖဂန်ပြည်သူတွေသက်သာမှုရရှိစေမှာဖြစ်ပါတယ်။စီးပွားရေးပြုပြင်မှုအာဂရီတိုက်ဖျက်ရေးရွေးကောက်ပွဲဖြစ်စဉ်ခိုင်မာစစ်ချရာရေးတာလီဘန်အပါအဝင်တခြားလက်နက်ကိုင်အဖွဲ့တွေနဲ့ညီညာရေးတကာဖွင့်လှစ်နိုင်ရေးတို့အတွက်တိုးမြှင့်ကူညီနေကြတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့သူတို့ပြည်သူတွေအတွက်မြန်မာဆွတ်လွတ်မှုတွေကိုလည်းနိုင်ငံတကာကမြင့်မြင့်မာမာဂုဏ်ပြုချီးကျူးခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံဟာနိုင်ငံတကာအကြမ်းဖက်သမားတွေခိုးလှုံရမဖြစ်စေဖို့တာလီဘန်အပါအဝင်အာဖဂန်အတိုက်အခံအင်အားစုတွေအလုံးနိုင်ငံမတည်မငြိမ်ဖြစ်အောင်လှုပ်ဆောင်နေကြတွေကိုရပ်တန့်စေပြီးပြန်လည်စစ်မြေလှုပ်ဆောင်ကြဖို့အာဖဂန်လုံခြုံရေးညီညွတ်ရေးညီညာရေးသာယာဝါပြောရေးတို့ကိုနိုင်ငံတကာဆက်လက်ကူညီရေးစတာတွေမှာတညီတညွတ်တည်းရှိနေတယ်လို့ဝန်ကြီးဂျွန်ကယ်ရီတရုတ်နိုင်ငံသားဝန်ကြီးယီနဲ့အုပ်ချုပ်ရေးအကြီးအကဲအဗ်ဒူလာနိုင်ငံသားဝန်ကြီးရာဘာနီတို့ကပြောဆိုခဲ့ကြပါတယ်။ဒီတနင်္ဂနွေနေ့သမိုင်းဝင်တွေ့ဆုံမှုကအာဖဂန်နစ္စတန်နိုင်ငံအရေးကိုမရင်မရင်ထောက်ခံအားပေးသွားမယ်ဆိုတာပြတ်ပြတ်သားသားပြသလိုက်ခြင်းပဲလည်းဖြစ်ပါတယ်။ဒါကိုဟန်တားလို့ရနိုင်မှာမဟုတ်ပါဘူး။အာဖဂန်နစ္စတန်နိုင်ငံရဲ့အနာဂတ်ဟာဒီမှာရှိနေတဲ့မိမိတို့တူးချင်းစီရဲ့အကျိုးစီးပွားနဲ့ဆက်ဆက်နေရဆိုတာကိုနန္ဒရာမရှိကြဘူး။ဝန်ကြီးဂျွန်ကယ်ရီကပြောကြားသွားကြပါရခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင်
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အာပေါ်မှုကြောင်းသိစေအပ်ပါတယ်။ဗိုလ်ဒူးနေညက်နေဘက်6နာရီနေ9နာရီထိထုတ်လွှင့်မဲ့ VO အစီအစဉ်တွေကိုလိုင်းဒိုမီတာ19.25ရို့အနီးတင်ဆက်သွားမှာဖြစ်ပါတယ်။ခုတော့သတင်းချင်းညုတ်ကိုကိုဇော်ဝင်းလိုင်ကကြီးညာပါမယ်ခင်ဗျာ
Discovery of neutrino oscillation ဆိုတဲ့ neutrino လေပတ်မှုအကြောင်းတိုင်တန်နိုင်တဲ့ရှာဖွေတွေ့ရှိချက်တွေစမ်းသပ်နိုင်ခဲ့တဲ့အတွက်တာကာကီကာဂျီတာနဲ့အာသာမက်ဒေါနယ်တို့ကို2015ခုနှစ်အတွက်ယူပဗေဒဆိုင်ရာနိုဘယ်ဆုချီးမြှင့်လိုက်ပါတယ်တိုကျိုတက္ကသိုလ်ကတာကာကြီးနဲ့ကနေဒါနိုင်ငံ Queen's တက္ကသိုလ်ကမက်ဒေါနယ်တို့ရဲ့တွေ့ရှိချက်တွေဟာဒရယုတ်ထူရီရဲ့အတွင်းအကြဆုံးလေပတ်မှုတွေအကြောင်းကဘာကနားလည်မှုကိုပြောင်းလဲစေခဲ့တယ်လို့ Nobel Committee ကပြောပါတယ်အထူးသဖြင့်နေရောင်ခြေကရရှိတဲ့ electron neutrino တွေကိုရေတွက်နိုင်မှုတီထွင်ထားတဲ့ဒီစမ်းသပ်တွေ့ရှိချက်တွေကြောင့်သိပ္ပံပညာရှင်တွေအနေနဲ့ရှည်ရင်းစွဲတွက်ချက်ထားတဲ့ပမာဏရဲ့သုံးပုံနှစ်ပုံပျောက်ဆုံးနေတာကိုတွေ့ရှိခဲ့တာပါတနင်္လာနေ့ကတော့ Nobel Committee က2015ခုနှစ်ရဲ့ဆေးပညာဆုကို Ireland, Japan နဲ့တရုတ်နိုင်ငံတို့ကဆေးပညာရှင်တွေကိုချီးမြှင့်ခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့မှာရှိတဲ့စစ်ရုံတရုံကိုအမေရိကန်တပ်ဖွဲ့တွေကမာရွင်ပြည်လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့မိကြောင်းအမေရိကန်စစ်တပ်ထိတ်တန့်အရာရှိကပြောကြားလိုက်ပါတယ်။စနေနေ့ကဖြစ်သွားခဲ့တဲ့အဲဒီတိုက်ခိုက်မှုကြောင်းလူပေါင်း22ဦးသေဆုံးခဲ့တာပါ။တာလီဘန်သဘုံတွေကစစ်ရုံတွေကနေပြစ်ခတ်တိုက်ခိုက်နေတဲ့အတွက်အာဖဂန်စစ်တပ်ကအကူအညီတောင်းလာကြောင်းနဲ့စီမီချဆရာဝန်များအဖွဲ့ကဖွင့်လှစ်ထားတဲ့စစ်ရုံကိုသူတို့အနေနဲ့မာရွင်တိုက်ခိုက်မိခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ဗိုလ်ချုပ်ကြီးဂျွန်ကမ်ဘဲကကွန်ဂရက်လူထုမှပြုလုပ်တဲ့ကြားနာပွဲမှာထွက်ဆိုသွားတာဖြစ်ပါတယ်။American dollar tan နဲ့ချီလိုက်ယူပြီးတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းရှင်ကြီးတူရဲ့အကျိုးစီးပွားကိုမြင့်တင်ပေးခဲ့မှုနဲ့နှစ်ပေါင်းများစွာအခွန်ငွေတွေကိုပေးဆောင်မှုပြက်ကွက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဟောင်းကိုနယူးယောက်မြို့မှာဖမ်းဆီးဆွဲချက်တင်လိုက်ပါတယ်အသက်62နှစ်အရွယ်ဂျွန်အရှေဟာအန်တီဂါနဲ့ဘာဘူဒါနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတာမတ်ဖြစ်2004ခုနှစ်ကနေတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီး2013ခုနှစ်မှာ68ကျင်းမြောက်အထွေထွေညီလာခံဥက္ကဋ္ဌအဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရသူဖြစ်ပါတယ်ရုရှားတပ်လေယာဉ်တွေကစီးရီးယားနေဇက်တူရကီနေဇက်အတွက်နေဇက်အတွင်းကိုကျူးကျော်ပြီးတော့လေကြောင်းကနေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်တူရကီနဲ့ရုရှားရဲ့ဆက်ဆံရေးပေါ်တူရကီသမ္မတကအင်္ဂါနေ့မှာမေကွန်းထုတ်လိုက်ပါတယ
်ကျေးဇူးပါခင်ဗျာသတင်းအကြီးအကျယ်ကိုကိုဇော်ဝင်းလိုင်ပြောပြသွားတာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရည်မှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ကယ်ဗင်ဖောလာဖြစ်ပါတယ်ဒီကနေ့မနေ့ VA အစီအစဉ်တွေကိုမနေ့6နာရီနဲ့9နာရီထိလိုင်းနိုမီတာ32 40 49 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအစဉ်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ။ VA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.